to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရ2018ခုနှစ်ဇူလိုင်လ13ရက်တောက်ကြနေ့ညဖက်9:00နာရီ10:00အထိစီစဉ်ထွေးစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32နဲ့50တိုကနေတိုက်ဖန်ယူနာဆင်နေပါရယ်။ကျွန်မနှောင်းလာပါအခုညပိုင်းစီစဉ်ထွေးတာဝန်ယူတင်ဆက်တော်မှာပါ
။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဗြိတိန်မှာရောက်နေတဲ့သမ္မတဒေါ်နယ်ထရန့်ဟာဝန်ကြီးချုပ်ထရေဇာမင်းနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။အမေရိကန်ကုန်သွယ်ရေးပုံငွေပြမှုဟာဇွန်လမှာဒေါ်လာ14ဘီလီယံအထိရှိသွားကြောင်းတရုတ်ကပြောပါရယ်။စီးရီးယားနိုင်ငံကလေကြောင်းတိုက်ခိုက်မှုအတွင်း IS စစ်သွေးကြွတွေအပါအဝင်အနည်းဆုံး54ဦးသေဆုံးသွားပါရယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
။ကောင်းပါပြီရှင်။ဥရောပခီးစင်နဲ့ဗြိတိန်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလာမယ့်ရက်ပိုင်းအတွင်းရုရှားသမ္မတနဲ့တွေ့ဆုံတဲ့အခါဘလို့သဘောတူညီမှုတွေရဖို့မျှော်လင့်ထားပါသလဲ
။ We have NATO, that we have the UK, and then we have Putin.And I said Putin may be the easiest of them all.
သမ္မတဒေါ်နယ်ထရမ့်ပြောသွားတာပါနောက်ပိုင်းမှာအပြည့်စုံကြားမှာပါ။ဒါအပြင်ငြိမ်းချမ်းရေးညီလာခံတက်ရောက်လာတဲ့မြောက်ပိုင်းအဖွဲ့နဲ့မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူတွေတွေ့ဆုံပြီးမကြာခဏတွေ့ဆုံဖို့သဘောတူညီခဲ့ပါတယ်။ NCA လက်မှတ်ရေးထိုးမထားသေးတဲ့မြောက်ပိုင်းအဖွဲ့အပါအဝင်ရှမ်းပြည်ထဲမှာလှုပ်ရှားနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပူရက်စီလေ့ကျင့်မှုပြင်ဆင်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။2018ကမ္ဘာဖလားဘောလုံးပွဲရဲ့တတိယနေရာလူပွဲအကြောင်းကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒုတိယပိုင်းနာရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗြိတိန်ဝန်ကြီးချုပ်ထရေဇာမေနဲ့ဒီကနေ့တွေ့ဆုံခဲ့ပြီးအရှေ့လေပိုင်းကိစ္စအပါအဝင်နိုင်ငံသားရေးကုန်သွယ်ရေးအကြမ်းဖက်မှုနဲ့ရာဇဝတ်မှုဆန်ရကိစ္စတွေအပြင်ဗြိတိန်မှာရှိနေတဲ့ရုရှားတရှိုးဟောင်းတွေကိုအစိုးရကအစိတ်ခတ်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီခါမှာခင်ဗျရုရှားအစိုးရကအစိတ်ခတ်ခဲ့တဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ကောင်းဆောင်တို့တွေ့ဆုံပြီးပူးတွဲကျင်းပတဲ့သတင်းသာရှင်းလင်းပွဲအတွင်း EU တဲ့ကဗြိတိန်နှုတ်ထွက်မဲ့ Brexit ကိစ္စနဲ့ပတ်သက်လို့သမ္မတထရမ့်ကအခုလိုပြောကြားခဲ့ပါတယ်
။ Once the Brexit process is concluded and perhaps the UK has left the EU
Brexit လုပ်ငန်းစဉ်တွေပြီးဆုံးပြီး EU တဲ့ကဗြိတိန်နှုတ်ထွက်သွားခဲ့ပြီးတဲ့နောက်သူတို့ဘာလုပ်မယ်ဆိုတာသူ့အနေနဲ့မသိတဲ့အကြောင်းဒါပေမဲ့ဘလို့ပဲလှုပ်လှုပ်သူ့အတွက်ကတော့အဆင်ပြေတဲ့အကြောင်းပြောပါတယ်။အဲ့ဒါဟာအားလုံးဗြိတိန်အားလုံးရဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ဆိုပါတယ်နိုင်ငံအကြာကုန်သွယ်မှုတွေဆက်ပြုတ်လို့နေနိုင်မှုပဲအရေးကြီးတဲ့အကြောင်းဗြိတိန်နဲ့အမေရိကန်အကြာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကိစ္စကိုအပြည့်တတ်နိုင်ဖို့သူ့အနေနဲ့မျှော်လင့်နေတဲ့အကြောင်းလဲသမ္မတထရမ့်ကပြောပါတယ်ဒါဟာနိုင်ငံအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်တာနဲ့အညီအဲ့ဒီအခွင့်အလမ်းကောင်းကိုအပြည့်အဝအကောင်အထည်ဖော်နိုင်အောင်ပူတွဲလှုပ်ဆောင်သွားမယ့်အကြောင်းသမ္မတထရမ့်ကပြောကြားသွားခဲ့တာပါ။အမေရိကန်ပြည်ထောင်စုနဲ့အပြန်အလှန်မျှတမှုရှိတဲ့ကုန်သွယ်ရေးဖြစ်ပေါ်အောင်လှုပ်ဆောင်ပေးတဲ့အတွက်ဝန်ကြီးချုပ်မေကိုကျေးဇူးတင်ကြောင်းလဲသမ္မတထရမ့်ကပူတွဲတဲ့နေသားရှင်းလင်းပွဲအတွက်မှာထည့်သွင်းပြောကြားခဲ့ပါတယ်။အစောပိုင်းကတော့ဗြိတိန်နိုင်ငံ EU ထဲကနှုတ်ထွက်ရေးကိစ္စမှာဝန်ကြီးချုပ်မေရဲ့အစီအစဉ်အတွေအပေါ်သမ္မတထရမ့်ကအပြင်းထန်ဝေဖန်ပြောဆိုခဲ့တဲ့အပြင်ယာရုကနှုတ်ထွက်သွားတဲ့နိုင်ငံသားရေးဝန်ကြီး Boris Johnson ဟာတင့်တော်တဲ့ဝန်ကြီးချုပ်လောင်းဖြစ်တဲ့အကြောင်းလန်ဒန်မြို့မှာရာဇဝတ်မှုတွေထူပြောင်းနေတာဟာရွှေပြောင်းနေထိုင်သူတွေကြောင့်ဖြစ်ကြောင်းဗြိတိန်ရဲ့အထင်ကရသတင်းစာ The Sun နဲ့မင်းမြန်ကမှပြောဆိုခဲ့တာပါ။အဲဒီလို The Sun ရဲ့ရေးသားမှုတွေဟာ Fake News အတုယောင်သတင်းတွေသာဖြစ်တယ်ဆိုပြီးဝန်ကြီးချုပ်မေနဲ့အတူပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွက်မှာသမ္မတထရမ့်ကပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်မေကတော့ဗြိတိန် EU တွေကနှုတ်ထွက်ပြီးရင်ဗြိတိန်နိုင်ငံအခက်အခဲနဲ့ရင်ဆိုင်ရနိုင်တယ်ဆိုတဲ့ပြောဆိုမှုကိုသတင်းစာရှင်းလင်းပွဲအတွင်းမှာခြေပပြောဆိုခဲ့ပြီးအတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်စီမှာရှိနေကြတဲ့ဒီနိုင်ငံရဲ့ညီညွတ်မှုရေရှည်တည်ထောင်လို့ဆောင်ရေးဟာနိုင်ငံစလုံးရဲ့တာဝန်ဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်
။တရုတ်နိုင်ငံကတော့အမေရိကန်နဲ့ကုန်သွယ်ရမှာပြီးခဲ့တဲ့ဇွန်လတုန်းကအရင်မေလထက်အမေရိကန်ဒေါ်လာ4ဘီလီယံကျော်ကုန်သွယ်ရေးပုံငွေအသာစီးရထားတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီနှစ်နှစ်ဝက်အထိတရုတ်ဘက်ကအမေရိကန်နဲ့ကုန်သွယ်ရမှာကုန်သွယ်ရေးပုံငွေစုစုပေါင်းအမေရိကန်ဒေါ်လာ 133.8 ဘီလီယံအထိအသာစီးရထားပါတယ်။တရုတ်နိုင်ငံအကောက်ခွန်ဌာနရဲ့အထွေထွေအုပ်ချုပ်ရေးယုံပြောခွင့်ရဟူဝမ်ဆောင်ပင်းကလက်ရှိကုန်သွယ်ရေးတင်းမာလာမှုကြောင့်တရုတ်အမေရိကန်ကုန်သွယ်ရေးပေါ်လုံးဝထိခိုက်သွားမှာသိကြတယ်။ဒါ့အပြင်ကမ္ဘာကုန်သွယ်ရေးကိုပါပိုအကြီးအကျယ်ဒုက္ခပေးလိမ့်မယ်လို့ထုတ်ပြောလိုက်ပါတယ်။ဒါကြောင့်မို့ဒီကုန်သွယ်ရေးတင်းမာမှုကြောင့်တရုတ်အမေရိကန်ကုန်သွယ်ရေးပေါ်ထိခိုက်လာမဲ့အတိုင်းအတာကိုလည်းအနီးကပ်စောင့်ကြည့်သွားမယ်လို့ပြောခွင့်ရဟိုဟန်ကဆက်ပြောခဲ့ပါတယ်။အမေရိကန်ကုန်သွယ်ရေးဌာနအနေနဲ့ဒီလ6ရက်နေ့တုန်းကပဲတရုတ်အနေနဲ့နည်းပညာတွေလွှဲပြောင်းရယူဖို့ကုမ္ပဏီတွေစီကခိုးယူတာနဲ့ကုမ္ပဏီတွေပေါ်ဖိအားပေးတာကြောင့်ဆိုပြီးတရုတ်သွင်းကုန်ပစ္စည်း800ကျော်ပေါ်အမေရိကန်ဒေါ်လာ34ဘီလီယံဘူးရှိတဲ့သွင်းကုန်ခွန်25ရာခိုင်နှုန်းတိုးချခဲ့ပါတယ်။တရုတ်ဘက်ကလည်း အလားတူအရေးအတွက်တိုင်းအမေရိကန်ကွန်ပျစီတွေပေါ်ပိုမြင့်မားတဲ့တွင်းကုန်ခွင်တွေကိုချက်ချင်းချမှတ်ပြီးလက်ထုံပြန်ခဲ့ပါတယ်ဒါအပြင်ဒီဘတ်ထဲမှာပဲအမေရိကန်ဘက်ကထောင်ချီတဲ့တရုတ်တွင်းကုန်တွေပေါ်နောက်ထပ်အမေရိကန်ဒေါ်လာ200ဘီလီယံဖို့အခွန်100ရာခိုင်နှုန်းအထိတိုးကောက်ဖို့အဆိုပြုလိုက်တဲ့ပုံမှာလည်းတရုတ်ဘက်ကဆက်လက်ထုံပြန်သွားမယ်လို့သတိပေးထားပါတယ်ခင်ဗျာ
နိုင်ငံကြားဆက်ဆံရေးတိုးတက်စေဖို့နဲ့ပြီးခဲ့တဲ့ဇွန်လကစင်ကာပူထိပ်သီးဆွေးနွေးအတွင်းသူတို့နှစ်ဦးပူးတွဲလက်မှတ်ရေးထိုးတဲ့ထုတ်ပြန်ချက်ကိုအကောင့်ထည့်ဖော်ဖို့သမ္မတထရန့်ရဲ့ကြိုးပမ်းချက်တွေကိုချီးကျူးပြောဆိုထားတဲ့အင်မတန်ကောင်းမွန်တဲ့စာတစောင်ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးစီကနေသူလက်ခံရရှိခဲ့တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။သိသာထင်ရှားတဲ့တိုးတက်မှုတွေဖြစ်ပေါ်နေကြောင်းမြောက်ကိုရီးယားခေါင်းဆောင်ရဲ့စာထဲမှာဖော်ပြထားတယ်လို့မူရင်းစာနဲ့အတူအင်္ဂလိပ်လိုဘာသာပြန်ထားတဲ့စာကိုဓာတ်ပုံရိုက်ပြီး Twitter လူမှုကွန်ရက်ကတစ်စင်သမ္မတထရန့်ကထုတ်ပြန်ခဲ့ပါတယ်1950ပြည်နှစ်အစောပိုင်းကာလတွေကကိုရီးယားစစ်ပွဲအတွင်းတည်ဆုံသွားခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်တွေရဲ့ကျဉ်ကြံရစ်တဲ့ရုပ်အလောင်းတွေလွှဲပြောင်းရေးကိစ္စအမေရိကန်တာဝန်ရှိသူတွေနဲ့ကြာသပတေးနေ့ကဆွေးနွေးဖို့စီစဉ်ထားတာမှာမြောက်ကိုရီးယားဘက်ကရောက်မလာဘူးဆိုတဲ့သတင်းတွေထွက်လာတဲ့တည့်ရက်ထဲမှာပဲကင်ဂျွန်ဦးစီကစာကိုသမ္မတထရန့်ကထုတ်ပြန်လိုက်တာပါအဲ့ဒီကျဉ်ကြံရစ်တဲ့ရုပ်အလောင်းတွေလွှဲပြောင်းရေးကိစ္စအမေရိကန်ဗိုလ်ချုပ်တဦးနဲ့တင်းငွေနေ့မှာဆွေးနွေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုထားကြောင်းတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကပြောပါတယ်
ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝတ်ရှရက်နဲ့သမီးဖြစ်သူမာရန်နဝတ်စတကိုလာဟောမြို့ရောက်လေးစိမ့်မှာဒီနေ့အာဏာပိုင်တွေကဖမ်းဆီးဖို့ရှိနေပါတယ်။ဝန်ကြီးချုပ်ဟောင်းနဝတ်ရှရက်နဲ့သူ့သမီးတို့ဟာလန်ဒန်ကသူတို့ရဲ့တံမိုးကြီးပိုင်ဆိုင်မှုတွေကိုဘလို့ဝယ်နိုင်တယ်ဆိုတာကိုရှင်းပြဖို့ပြက်ကွက်မှုနဲ့အာရီလိုက်စားမှုတက်ဖြတ်ရေးတရားရုံးကနေပြီးပြီးခဲ့တဲ့တောက်ကြနေမှာပဲထောင်ဒဏ်10နှစ်နဲ့9နှစ်စီမျက်ကွယ်မှာချမှတ်ခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းရှရက်ဟာကင်ဆာရောဂါကုသမှုခံယူနေတဲ့ဇနီးဖြစ်သူကိုပြည်သူဆောက်ရှောက်ဖို့အတွက်တာသမီတွေနဲ့အတူလန်ဒန်မြို့ကိုရောက်ရှိနေတာပါ။သူနဲ့သူသမီးဟာပန်ဂျက်ခရိုင်မြို့တော်လာဟောကိုဒီနေ့လေကြောင်းနဲ့ပြန်လာမှာဖြစ်ပြီးသူတို့ကိုထောက်ခံနေသူတွေကအကြီးအကျယ်လူစုလူဝေးနဲ့ချိုးစုံမာကိုဟန်တားဖို့ရဲတွေကလည်းအကြီးအကျယ်ပိတ်ဆို့တားဆီးမှုတွေလှုပ်ဆောင်နေပါတယ်ခင်ဗျာ။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာစီကကလာတော့ကရန်သူဖြစ်ခဲ့မှုတဲ့တရုတ်နိုင်ငံနဲ့နှွေထွေတဲ့ဆက်ဆံရေးတွေတိဆောက်ခဲ့ပြီးအမေရိကန်နဲ့ဆက်ဆံရေးအဆင်မပြေဖြစ်ခဲ့တဲ့ဖိလစ်ပိုင်နိုင်ငံဟာတောင်တရုတ်ပင်လယ်ပြင်အတွင်းအမေရိကန်တို့နဲ့ပူးတွဲစည်းရေးလက်ကျင့်မှုပြုလုပ်မှာဖြစ်တဲ့အတွက်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့သုတေသီတွေကသုံးသပ်ကြပါတယ်။ဇူလိုင်လ9ရက်ကနေ16ရက်နေ့ထိပြုလုပ်နေတဲ့ဒီပူးတွဲစည်းရေးလက်ကျင့်မှုတွေအတွင်းဖိလစ်ပိုင်ရေတပ်တင်မော20နဲ့အမေရိကန်လေယာဉ်တင်မော10တို့ပါဝင်ကြောင်းအမေရိကန်ရေတပ်အိန္ဒိယပစိဖစ်သမုဒ္ဒရာစစ်ဌာနချုပ်ရဲ့အင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။ပူတွဲစီရေးလက်ကျင့်နေတဲ့လူစုံကျွန်းအနောက်ပိုင်းကမ်းခြေဟာဖိလစ်ပိုင်နဲ့တရုတ်နိုင်ငံတို့ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ရေလက်ကြားနဲ့ထိစပ်နေတဲ့နေရာလည်းဖြစ်ပါတယ်။သမ္မတတတနှစ်နှစ်ရှိလာပြီဖြစ်တဲ့သမ္မတရိုဒရီဂိုဒူတာတဲကပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေကိုပြစ်ပယ်ထားပြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးအဆင်ပြေအောင်လှုပ်ဆောင်ခဲ့တဲ့တစ်ချိန်တည်းမှာပဲအမေရိကန်ကိုကြောက်ခိုင်းခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံသားတွေအပြင်ဖိလစ်ပိုင်တပ်မတော်နဲ့အစိုးရအဖွဲ့ဝင်ကြီးတွေကရေချောင်းကာကွယ်ရေးကိုအခိုင်အမာတိစောက်ဖို့လှူလာနေကြတာကြောင့်အမေရိကန်နဲ့ဆက်ဆံရေးပြေလည်အောင်သမ္မတဒူတာတေကပြန်ကြိုးစားလာတာလို့လေ့လာသူတွေကပြောပါတယ်။ပူးတွဲစည်ရေးလက်ကျင့်မှုတွေကြီးထွားလာမချင်းကတော့တရုတ်ဘက်ကလည်းဖိလစ်ပိုင်တို့နဲ့ဆက်ဆံရေးကိုအပြတ်ခံမှာမဟုတ်ဘူးလို့ဆိုပါတယ
်။ဆီးရီးယားနိုင်ငံမှာတော့လေချောင်းတိုက်ခိုက်မှုတစ်ခုကြောင့်လူပေါင်းအနည်းဆုံး54ဦးသေဆုံးခဲ့ရမှာအဲ့ဒီသတိကြရတဲ့အတူအရသာ28ဦးပါသေဆုံးသွားတယ်လို့လူခွင့်ရဖွဲ့တခုကဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံအရှေ့ပိုင်းဒီယာအက်ဆာပြည်နယ်ကအီရတ်နယ်စပ်နီ IS ထိန်းချုပ်ထားရဒေသကရေခဲစက်ရုံကိုမနေ့ကဒီလေကြောင်းဖြတ်ခတ်မှုထိမှန်သွားခဲ့ပြီးဒီဒေသထဲမှာဒါဇင်တွေနဲ့ချီတဲ့အရသာတွေလည်းခိုလုံနေကြတယ်လို့ဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကဆိုပါတယ်။ဒါပေမဲ့အခုလို IS တွေကိုတိုက်ခိုက်တဲ့စစ်လေယာဉ်တွေကအီရတ်ဘက်ကလားအမေရိကန်ဦးဆောင်တဲ့မာမိတ်တွေဘက်ကလားဆိုတာကတော့ချက်ချင်းမသိရသေးဘူးလို့ဒီလူခွင့်ရေးအဖွဲ့ကဆက်ပြောခဲ့ပါတယ်။ဆီးရီးယားဆိုတာသတင်းဌာနဆာနာကတော့အမေရိကန်ဦးဆောင်တဲ့မာမိတ်အဖွဲ့လက်ချက်ဖြစ်တယ်လို့အပြစ်ပုံချထားပြီးလူပေါင်း30သေဆုံးကအများအပြားဒဏ်ရာရသွားတယ်လို့ကြေညာထားပါတယ်။အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကလည်းညွန်ပေါင်းအဖွဲ့နေနဲ့ဖြစ်ဖြစ်တောင်မှညွန်ပေါင်းအဖွဲ့ရဲ့မာမိတ်အဖွဲ့တွေကဖြစ်ဖြစ်အခုဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောခဲ့တဲ့နေရာနာတစ်ပိုင်းမှာတက်ခဲမှုတွေလောက်ကောင်းလုတ်ခဲ့နိုင်တယ်လို့ Reuters သတင်းဌာနကိုဖော်ပြထားပါတယ်ခင်ဗျ။
ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်မြို့ကသဘာဝကျောက်လိုင်ကူအတွင်းပိတ်မိနေခဲ့တဲ့ လူငယ်ဘောလုံးသမားလေးတွေဟာသူတို့ကိုကယ်တင်ခဲ့ကြသူတွေနဲ့တွေ့ဆုံပြီးဘလူအန်ဒီယန်နဲ့အန်ဒီယန်တွေနဲ့ရင်ဆိုင်ခဲ့ရတယ်။အသက်ရှင်အောင်သူတို့ဘလူနေခဲ့ကြတယ်ဆိုတဲ့အတွေ့အကြုံတွေကိုဖလှယ်နေကြပါတယ်။ Wild Boars Tower လို့အမည်ပေးထားတဲ့ဘောလုံးအသင်းကအဲ့ဒီလူငယ်12ဦးကိုယောဂကူးစက်ပြန်ပွားခြင်းမရှိအောင်တည်ဆန့်ဆောင်မှခွဲထားပြီးသူတို့တွေဟာအနေငယ်နာမကျန်းဖြစ်နေတာကလွဲလို့ကျမကြီးကောင်းမွန်လေးရှိချောင်းဆေးုံတာဝန်ရှိသူတွေကပြောပါတယ်။ဇွန်လ23ရက်နေ့ကသူတို့တွေလန်ကူတဲကိုစောင့်ဝင်သွားစဉ်ကတနအီလောက်သာကြာဖို့မျှော်လင့်ထားခဲ့ကြပေမဲ့နောက်ပိုင်းမှာမိုးသည်ပြီးကူတဲကိုရေတွေဝင်လာတာကြောင့်အထဲမှာပိတ်မိသွားကြတာလို့ကလေးတွေကပြန်ပြောတဲ့အကြောင်းကလေးတွေနဲ့တွေ့ခွင့်ရောက်ခဲ့တဲ့မိဘတို့ကထိုင်းမီဒီယာတွေကိုပြောပါတယ်။သူတို့တွေကကြောက်ကြောတွေကြားကကြာလာတဲ့ရေတွေကိုတောက်ခဲ့ကြတယ်လို့ဆိုပါတယ်။ကစေးအစီအစဉ်တွေမှာပါဝင်ခဲ့တဲ့ရင်ကုန်သမားအတော်များများကိုစေကူတမှုတွေပေးခဲ့ရတဲ့အတွက်ကစေးလုပ်ငန်းဟာထင်ထားတာနဲ့ပိုပြီးတော့ခက်ခဲကြောင်းထိုင်းရတအထူးတပ်ဖွဲ့အကြီးအကဲကလည်းပြောပါတယ
်။တရုတ်နိုင်ငံမှာတော့ဓာတုဖြစ်စည်းဆက်ယုံတစ်ခုပေါက်ကွဲပြီးလူပေါင်းအနည်းဆုံး19ဦးသေဆုံးကနောက်ထပ်လူပေါင်း12ဦးဒဏ်ရာရသွားတယ်လို့အစိုးရရရှိတွေကဆိုပါတယ်။တရုတ်နိုင်ငံတောင်ပိုင်းစီချွန်းပြည်နယ်ကရင်ပင်ဟန်တာနည်းပညာကောင်းဒီမှာမနေ့ညနေ6နာရီခွဲတုန်းကအခုလိုပေါက်ကွဲမှုဖြစ်ခဲ့ပြီးအဆောက်အဦပါမိဟုံးတောက်ပျက်စီးသွားခဲ့တာပါ။ဘာကြောင့်အခုလိုပေါက်ကွဲရတယ်ဆိုတာကိုတော့မသိရသေးပဲစုံစမ်းနေစေဖြစ်ပါတယ်။ဒီမှုလောင်မှုကိုမနေ့မနေ့ပိုင်းချမှအပိတက်ညှိနိုင်ခဲ့ပြီးဒဏ်ရာရသူတွေကိုလည်းဆေးရုံပို့ထားကသူတို့အချိန်တွေကတည်ငြိမ်နေပြီလို့အရာရှိတွေကပြောနေပါတယ်ခင်ဗျာ
။ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုကုစောဝင်းလိုင်နဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်အမေရိကန်နဲ့ရုရှားဆက်ဆံရေးပိုကောင်းမွန်အောင်ဆောင်ရွက်မယ်လို့သမ္မတဒေါ်နယ်ထရမ်ကလွန်ခဲ့တဲ့အချိန်အတော်ကြာကြာကလေးကပြောဆိုထားတာပါလာမယ့်တနင်္လာနေ့မှာတော့ဖင်လန်နိုင်ငံမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံတဲ့အခါမှာသမ္မတအနေနဲ့ဒီလိုဆက်ဆံရေးတိုးတက်အောင်ဆောင်ရွက်ဖို့အခွင့်အရေးတရားရမှာဖြစ်ပါတယ်။အခုလိုကောင်းဆောင်တို့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီး VOA သတင်းထောက်ဘီဂါလီယိုပေးပို့ထားတဲ့သတင်းလွှာကိုကြောင်းအောင်ကတင်ပြထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဥရောပမှာဒုတိယခီးစဉ်အနေနဲ့ဗြိတိန်နိုင်ငံကိုရောက်ရှိသွားပါတယ်။ဘရပ်ဆဲမှာကျင်းပတဲ့ NATO မြောက် Atlantic ဆက်ဆံချုပ်အဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ပြီးဗြိတိန်နိုင်ငံကိုထရမ့်သွားရောက်တာပါ။အဲဒီနောက်တော့ရုရှားသမ္မတနဲ့တွေ့ဆုံမှုအရေးသူ့ရဲ့မျှော်လင့်ချက်ကိုသမ္မတထရမ့်ကအခုလိုပြောရတယ်
။ We have NATO, then we have the UK, and then we have Putin.
NATO ပြီးတော့ UK ဒီနောက်ပူတင်နဲ့တွေ့ပါမယ်။ဒီထဲမှာပူတင်နဲ့တွေ့ဆုံမှုကအဆင်ပြေဆုံးဖြစ်ကောင်းဖြစ်နိုင်ပါလေ။ဘယ်သူမှမသိနိုင်ပါဘူး
။ဒါပေမဲ့လည်းထရမ့်နဲ့ဗလာဒီမီယာပူတင်တွေ့ဆုံဆွေးနွေးပွဲကနေဘယ်လိုခိုင်မာတဲ့သဘောတူညီချက်တွေရရှိမလဲဆိုတာကတော့သေချာမသိရသေးပါဘူး။ထရမ့်ကတော့အတူပူးပေါင်းလှုပ်ဆောင်နိုင်မဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့မျှော်လင့်ပြောဆိုထားတာပါ။အဲ့ဒီထဲမှာရုရှားကအခိုင်အမာထောက်ခံပေးထားတဲ့စီးရီးယားအရေးလူမျိုးတွေလည်းပါဝင်ပါတယ်။စီးရီးယားကအမေရိကန်တပ်တွေကိုပြန်ရုပ်သိမ်းခြင်းပေမဲ့အီရန်ရဲ့ဩဇာလွှမ်းမိုးမှုအပေါ်စိုးရိမ်ကြောင်းကိုတော့သမ္မတထရမ့်ကပြောထားတာပါ။ဒါ့အပြင်ယူကရိန်းပိုင်းခရိုင်းမီးယားဒေသကိုရုရှားတွေကသိမ်းပိုက်ခဲ့တဲ့အပေါ်သဘောထားနဲ့ပတ်သက်ပြီးတော့လည်းမေးခွန်းထုတ်စရာတွေရှိနေပါတယ်။ထရမ့်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးသူ့ရဲ့တိတိကျကျသဘောထားကိုပြောဆိုထားတာမျိုးမရှိသေးပါဘူး။
What will happen with Crimea from this point on that I can't tell
Crimea မှာဘာတွေဆက်ဖြစ်နိုင်မှာတလဲအခုချိန်ထိတော့ကျွန်တော်မပြောနိုင်သေးပေမဲ့ Crimea နဲ့ပတ်သက်လို့ကျွန်တော်ဆက်ပြတ်မိပါတယ
်ဒါပေမဲ့လည်း NATO မြောက် Atlantic ဆက်ဆံချုပ်အဖွဲ့ရဲ့ဆွေးနွေးပွဲမှာဥရောပကမဟာမိတ်တွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့အနေအထားပေါ် Trump အနေနဲ့ဘယ်လိုဆုံးဖြတ်မလဲဆိုတာကတော့အကြီးအကျယ်မေးခွန်းထုတ်စရာပါသူ့ရဲ့အဲဒီဆုံးဖြတ်ချက်ဟာဥရောပနိုင်ငံလေးတွေပေါ်ရုရှားကနိုင်လုံမင်းတဲ့ဆက်ဆံလာနိုင်တဲ့အနေအထားကိုလည်းရောက်ရှိစေတယ်လို့ဖင်လန်ကာဝေးတက္ကသိုလ်ကနိုင်ငံရေးအကြက်ခတ်ဂျာရီရတာဆလိုကပြောပါတယ
် Those states that do not have their own
သူတို့ဘာသာသူတို့ခုခံကာဝေးနိုင်ငံမရှိတာကြောင့် NATO အဖွဲ့ဝင်နိုင်ငံတွေပေါ်မိခိုအားထားနေရတဲ့နိုင်ငံငယ်လေးတွေဟာတော်တော်စိုးရိမ်နေကြပါတယ
် NATO အဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ရေးအတွက်တိုးမြင့်သုံးဆွဲမဲ့ဂရုပြုစကားရရှိခဲ့တာကြောင့်အောင်မြင်မှုရခဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကထိပ်သီးဆွေးနွေးပွဲအပြီးမှာပြောကြားလိုက်ပါတယ်မဟာမိတ်အဖွဲ့ရဲ့ဝင်တို့ဝင်ဖို့အများစုကိုအမေရိကန်ကထမ်းပို့နေရကြောင်းသူကဇက်တိုက်ဆိုသလိုဝေဖန်ခဲ့ပြီးနောက်မှာပဲအခုလိုပြောကြားလိုက်တာပါဒါပေမဲ့လည်းအမေရိကန်အနေနဲ့ NATO အတွက်ထက်ဝင်ငွေကိုရှော့ချလာမလားဆိုတာကိုတော့ဥရောပနိုင်ငံတွေကစောင့်ကြည့်နေကြပါတယ်ခင်ဗျာ
တော်ရရှင်များရှင်မြန်မာလူ့လယ်ရေးအထွေထွေကျိုးပန်းရေးကြာဆုံးခဲ့ကြတဲ့ခေါင်းဆောင်တွေကိုဂုဏ်ပြုမဲ့အာဇာနည်နေ့အခမ်းအနားတွေနိုင်ငံနဲ့ချင်းပါဖို့ရှိနေချိန်မှာပဲဘုကျောင်းဆန်းအထိတ်မဲ့စိုက်ထူမဲ့အစီအစဉ်တွေအပေါ်ကန့်ကွက်မှုတွေနဲ့လည်းမကြသေးခင်ကပဲကြုံခဲ့ရပါတယ်။အထူးသဖြင့်တိုင်းနာဒေသတွေမှာ ဗိုလ်ချုပ်ရုပ်တုဆိုင်ထူမဲ့အစီအစဉ်တွေကိုကန့်ကွက်နေတာဘာကြောင့်များပါလဲ။ဂုံပြူတင်တဲ့လူကိုဂုံပြူတဲ့အခါအငင်းပွားစရာမဖြစ်အောင်ဘယ်လိုလုပ်သင့်ပါသလဲ။စူရာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာစူးနေကြရအောင်ပါရှင်။အမျိုးသားကောင်းဆောင်အဖြစ်ဗိုလ်ချုပ်အောင်ဆန်းအထိမ်းအမှတ်တွေထားရှိတာဟာကန့်ကွက်တင်တဲ့လုပ်ရည်လို့ဆိုနိုင်ပါသလား။ဒါမှမဟုတ်တိုင်းသားတွေရဲ့ခန်းစားချက်တွေကိုလစ်လူရှုရာရောက်နေပါသလားစူရာတွေကိုတော်ရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIO ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIO ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်မီလိုက်စီစဉ်ကကြိုဆိုပါရစေ။
တိုက်ရိုက်လေလိုက်မှာပတ်ဝန်းဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့ပြည်တွင်သတင်းတွေပဲဆက်ရအောင်ပါ။နေပြည်တော်ကပြည်ထောင်စုငြိမ်းချမ်းရေးညှိနှိုင်းခန့်ခွဲတက်ရောက်လာကြတဲ့တရုတ်မြန်မာနယ်စပ်ကမြန်ပိုင်းမဟာမိတ်အဖွဲ့ခုနှစ်ဖွဲ့နဲ့မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူတွေဒီကနေ့တွေ့ဆုံခဲ့ကြပြီးတော့စေစားညှိနှိုင်းမှုတွေအတွက်မကြာခဏဆက်လက်တွေ့ဆုံသွားဖို့တဘောတူခဲ့ကြပါတယ်။မြန်မာအစိုးရနဲ့အပြည့်ခက်ရဆက်ရေး NCA ကိုလက်မှတ်ရေးထိုးမထားတဲ့မြောက်ပိုင်းအဖွဲ့တွေကတော့နေပြည်တော်မှာကျင်းပနေတဲ့23ရာစုပင်လုံတတရကျင်းစီဝေးမှာတင်ပြမဲ့ငြိမ်းချမ်းရေးအတွက်ရည်တည်ချက်တွေကိုအသီးသီးထုတ်ပြန်ခဲ့တာပါ။ကုမိုးစော်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံတတိယကြိမ်စည်းဝေးကိုရောက်ရှိနေတဲ့မြောက်ပိုင်းအဖွဲ့9ဖွဲ့ဟာညီလာခံမှာပါဝင်တယောက်တာမရှိပေမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တမတော်ကာကွယ်ရေးဦးစီးချုပ်ဒုတမတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံဆွေးနွေးခဲ့သလိုဒီကနေ့နေ့ကင်းတနားရီမှာတော့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံပွဲအပြီးမှာနှစ်ဖက်အကြားဆက်လက်ဆောင်ရွက်မဲ့လုပ်ငန်းတွေအပေါ်ကိုငြိမ်းချမ်းရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောကအခုလိုပြောပါတယ်။
မကြာမကြာတွေ့မှပဲငြိမ်းချမ်းရေးဆိုတာပေါ်ဆောင်လို့ရမှာပေါ့ဟုတ်တယ်မလားအဲ့တော့မကြာမကြာတွေ့ဖို့လဲကျွန်တော်အစီအစဉ်လုပ်ပြီးသားပါနောက်လာခဲ့တဲ့တိုင်းရင်းသားခေါင်းဆောင်တွေအနေနဲ့နိုင်ငံတော်အတိုင်ပင်ခံနဲ့တွေ့ပြီးတော့နိုင်ငံတော်အစိုးရရဲ့သဘောထားတွေလည်းတို့အားလုံးသိသွားပြီတမတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတိယတမတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံပြီးတော့လဲတမတော်ရဲ့သဘောထားတွေလည်းတို့အားလုံးသိသွားပြီဆိုတော့ဒီဘက်ကသဘောထားတွေသိပြီးသွားလို့တို့ဘက်ကသဘောထားကလည်းဒီဘက်ကသဘောထားနဲ့ညှိနှိုင်းလို့ရသွားပြီဆိုရင်တော့အခြေအနေကောင်းနေထွက်ပေါ်လာမှာ
ဒီလိုတွေ့ဆုံရမှာအစိုးရနဲ့အပြစ်ခတ်ရစဲရေးအတွက်နှစ်ဖက်သဘောတူစာချုပ်ချုပ်ဆိုထားတာမရှိသလိုတမ်ဘရော်နယ်လည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့ TNLA ပလောင် MNDAA ကိုးခန့်နဲ့ AA ရခိုင်တမ်ဘရော်တို့နဲ့လည်းညှိနှိုင်းမှာဖြစ်ကြောင်းဆက်လက်ပြောဆိုပါတယ
်ရခိုင်ကလည်းတွေ့ဆုံပါတယ်နောင်လည်းတွေ့ဆုံပါပါအဖွဲ့ချင်းလည်းတွေ့ပါတယ်ပေါင်းစပ်ပြီးတော့မှလည်းတွေ့ပါတယ်ဘာမှအခက်အခဲမရှိပါဘူးเนาะအခက်အခဲမရှိပါဘူးတို့ကတချို့နိုင်ငံတော်ရဲ့လူညုံရေးတွေနဲ့ကိစ္စတွေနဲ့ပတ်သက်တဲ့အခါကျတော့ထုတ်ပြန်နေတာထုတ်ပြန်တာပေါ့ထုတ်ပြန်လို့မရတာလည်းမထုတ်ပြန်သေးဘူးပေါ့
လောလောဆယ်မှာတော့နေပြည်တော်ကိုရောက်ရှိနေတဲ့ UWSA ဝါတက်ဖွဲ့ကဒူဥက္ကဋ္ဌဦးကျောက်ကော်အန်နဲ့အခြားကိုယ်စားလှယ်အဖွဲ့ဝင်ဦးပေါ့ယိုရီတို့နှစ်ဦးဟာကျန်းမာရေးမကောင်းတာကြောင့်ဈေးရုံတက်ကုသခံယူနေရပါတယ်သူတို့ရဲ့ကျန်းမာရေးအခြေအနေကိုဦးသိန်းစောကအခုလိုပြောပါတယ
်အကောင်းပါတယ်ကျန်းမာရေးကောင်းပါတယ်ဟိုနှစ်ယောက်စလုံးကောင်းပါတယ်နော်နှစ်ယောက်စလုံးကောင်းပါတယ်
ဒီကနေ့ထုတ်ကျင်းပုံသတင်းစာမှာတော့မြောက်ပိုင်းဖွဲ့ခုနှစ်ဖွဲ့ကိုတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးနိုင်ဖို့အတွက်အစိုးရအနေနဲ့ပုံစံနှစ်မျိုးနဲ့ချင်းကပ်တွေ့ဆုံသွားမှာဖြစ်ကြောင်းဖော်ပြထားပါတယ်မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ဟာ FPNCC ကပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီအဖြစ်နဲ့ဖွဲ့စည်းထားပြီးသူတို့ရဲ့သဘောထားကိုသတင်းစာရှင်းလင်းပွဲကျင်းပပြီးထုတ်ပြန်ဖို့ရှိကြောင်းပြီးခဲ့တဲ့ရက်ပိုင်းကသတင်းထွက်ပေါ်ခဲ့ပါတယ်ဒီကနေ့မှာတော့ပင်လုံအစည်းအဝေးမှာတင်ပြမဲ့ဇာတ်တမ်းတွေကိုဝင်းငှခဲ့ပြီးသတင်းစာရှင်းလင်းပွဲမကျင်းပတော့ကြောင်း WhatsApp ဖွဲ့ကအဖွဲ့ဝင်တဦးကပြောပါတယ
်ကျွန်တော်တို့ကပြောချင်းနဲ့ဟာဒီလှုပ်ချင်းနဲ့ဟာဒီအားလုံးဒီမှာပြည့်ပြည့်စုံစုံရှိပြီဒါခင်ဗျားတို့ဖတ်ပြီးမှဟိုအမှန်ကန်ဖက်နဲ့ပြောပဲပါဟော
သတင်းစာရှင်းလင်းပွဲလည်းကိုမရှိတော့
ဘူးမရှိတော့ဘူးဒါနဲ့ရှင်းလင်းသွားမယ်ဒါနဲ့ရှင်းလင်းသွားမယ်
သူတို့ဖြန့်ဝေတဲ့ညီလာခံမှာတင်ပြမဲ့စာတမ်းမှာ FPNCC ဟာမြန်မာပြည်ငြိမ်းချမ်းရေးအတွက်ဖြစ်ပြီးနိုင်ငံရေးဆွေးနွေးမှုအပိုင်းမှာမြန်မာနိုင်ငံမြောက်ပိုင်းရဲ့ပဂရီအခြေအနေနဲ့ပုံမူကန့်ညီတဲ့လမ်းကြောင်းတစ်ခုကိုရှာဖွေနိုင်မယ်လို့မျှော်လင့်ကြောင်းအဖွဲ့ဝင်အသီးသီးကပြည်ထောင်စုအစိုးရနဲ့အပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုပြီးနောက်နိုင်ငံရေးဆွေးနွေးမှုအပိုင်းမှာ FPNCC နဲ့အစိုးရတိုက်ရိုက်ဆွေးနွေးသွားမှာဖြစ်ကြောင်းAA အဖွဲ့ရဲ့ဒူဥက္ကဋ္ဌဒေါက်တာညူထွန်းအောင်အမည်နဲ့ထုတ်ပြန်ပါတယ် UWSA ဝါအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဦးကျော်ကောင်အမည်နဲ့တင်ပြတဲ့စာရန်းမှာတော့ NCA အပေါ်ဝါတက်ဖွဲ့ရဲ့သဘောထားယက်တီချက်ကိုဖော်ပြထားတယ်လို့ငင်းချမ်းရေးအတွက်ဆွေးနွေးကြတဲ့သက်ဆိုင်သူတွေအားလုံးဟာလက်တွေ့ကြတဲ့လျော်မှုတွေကိုစီဆောင်ရွက်ဖို့ကိုယ့်ဘက်ကမလိုက်ရောပဲအားနည်းသူကိုတစ်ဖက်သက်တောင်းဆိုရင်ငင်းချမ်းရေးဖြစ်စဉ်ဟာရှေ့တူးနိုင်မှာမဟုတ်ကြောင်းဖော်ပြခဲ့တယ်လို့ပလောင်ကိုကန့်နဲ့အေးအေးအဖွဲ့တွေကိုလည်းငင်းချမ်းရေးဖြစ်စဉ်မှာပါဝင်စေဖို့တိုက်တွန်းထားပါတယ်ငင်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းဖွဲ့တွေရဲ့ဒီကနေ့တွဲဆုံပွဲဟာနိုင်ယူဝက်လောက်တာကြာမြင့်ပြီးအချင်းချင်းအပြန်အလှန်မိတ်ဆက်တာနဲ့မြောက်ပိုင်းအဖွဲ့ကဒီစာတမ်းတွေပေးအပ်တာလောက်တာဆောင်ရွက်ခဲ့ကြောင်းတီးခြားအကြောင်းချက်တွေမဆွေးနွေးပြစ်ခဲ့ကြောင်းပါဝင်တယောက်သူတဦးကပြောပါတယ်ဒီပေါ်မှာတော့မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ရဲ့ခေါင်းဆောင်ဦးကျော်ကောင်ဆေးုံတက်နေတာကြောင့်ကြေကြေပြန့်ပြန့်မဆွေးနွေးပြစ်တာဖြစ်နိုင်ကြောင်းသုံးသပ်တာတွေရှိနေပါတယ်
ကိုမိုဇော်တင်ပြတော်ရပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာအစိုးရနဲ့အပြည့်အစုံချုပ်လက်မှတ်ရေးထိုးမရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေအပါအဝင်ရှမ်းပြည်နယ်ထဲမှာလှုပ်ရှားနေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပူရဲစီရေးလှည့်ခြင်းမှုပြင်ဆင်နေကြောင်းတောင်ပိုင်းရှမ်းပြည်တပ်မတော် RCSS ဖက်ကပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းဒီသတင်းမမှန်ကြောင်းရှမ်းပြည်နယ်မှာလှုပ်ရှားနေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကပြောဆိုခဲ့ကြသလိုမြန်မာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးနေချိန်မှာထွက်ပေါ်လာတဲ့သတင်းအပေါ်မှာလည်းတန်ရရှိနေတာပါအပြည့်အစုံကိုတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
SFPP SSA ကိုရှမ်းပြည်တိုးတက်ရေးပါတီနဲ့မြောက်ပိုင်းမဟာမိတ်စုပေါင်း၅ဘွဲ့တို့ဟာနံဘူးမြို့နယ်ကြောက်မဲမြို့နယ်တို့မှာပူတွဲစည်းရေးလေ့ကျင့်ရန်ပြင်ဆင်နေကြောင်း RCSS SSA ဘူဌာနချုပ်ကထိန်းချုပ်ဝါဒဖြန့်နေတဲ့ www.timefreedom.com နဲ့ Facebook စာမျက်နှာတွေမှာဖော်ပြခဲ့ကြတာပါ RCSS ပြောခွင့်ရဘူမူကြီးဆိုင်ဦးကတော့အောက်ခြေဖွဲ့တွေကတင်ပြလာတာတွေကိုအခြေခံထုတ်ပြန်ထားတဲ့သတင်းဖြစ်ကြောင်းပြောဆိုခဲ့ပါတယ်
သူတို့ကလည်းတကယ်မြေပြင်ကအချိန်တွေသူတို့ရရှိတဲ့တင်းနေကြံသူတို့ကအဲ့လိုပြင်ဆင်ဖြစ်ပါလဲခိုင်မာမှုရှိမယ်လို့လည်းကျွန်တော်မြင်ပါတယ်။ဘာလို့လဲဆိုတော့အဲ့ဘက်မှာလည်းသူတို့ကစီးလုံချမ်းမှုတွေသူတို့ကရှိနေတယ်စီးလုံချမ်းမှုတွေသူတို့လုပ်နေတယ်အဲ့ဘက်မှာလည်းသူတို့ကတကယ်ရှိနေတယ်
ဇူလိုင်လ2ရက်နေ့မှာမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ဝပြည်တွေးစည်းညွှန်ရေးဖွဲ့ UWSA ၊ KIO ကချင်းလွတ်လပ်ရေးဖွဲ့မြောက်ပိုင်းရှမ်းပြည်သမတော် SFPP SSA တန်းပလောင်တပ်ဖွဲ့ TNL ၊ကိုကတ်တပ်ဖွဲ့ MNDAA တို့ကနေရှမ်းပြည်နယ်မြောက်ပိုင်းနံဘူးတူမြို့နယ်ဖာစွန်ကျေးရွာဥစုပန်လောက်ကျေးရွာရှေ့တောင်ဘက်မှာရှိတဲ့နောင်ကောက်လူဒေသမှာပူးသွဲစည်းရေးလေ့ကျင့်ဖို့ပြင်ဆင်နေကြတယ်လို့ရေးသားဖော်ပြထားပါတယ်ဒီလိုပူးသွဲစည်းရေးလေ့ကျင့်ရေးလှုပ်ဆောင်မယ်ဆိုရင်ဒေသတွင်းငြိမ်းချမ်းရေးကိုထိခိုက်နိုင်တယ်လို့ဘုံမူကြီးဆိုင်ဦးကပြောပါတယ
်သူကလည်းပူတော်ကြီးတော့ဆေးလေးကျင်တာเนาะကျွန်တော်ဒီရှမ်းပြည်မှာမရှိခဲ့ဘူးကြောเนาะအဲ့လိုရှိခဲ့တဲ့ဆိုရင်လည်းဆေးရည်ပြင်ဆင်မှုတွေကเนาะတက်ပွဲတွေကိုဖြစ်လာဖို့အခြေအနေပိုရှိတယ်လို့ကျွန်တော်မြင်လာတော့ငင်းချမ်းရဲ့တက်လည်းသူကအနည်းနဲ့များတော့ထိခိုက်မှာပဲသူတို့ကတော့တော့ CCTV ခုပေါ်မှာစစ်ဘေးစစ်တမ်းတွေသူကခံကြရမှာပေါ့เนาะ
ပူးသွဲဆေးရည်လေ့ကျင့်ဖို့ပြင်ဆင်နေကြောင် RCSS ရဲ့ဖော်ပြချက်နဲ့ပတ်သက်လို့နေပြည်တော်မှာရှင်းပနေတဲ့ငင်းချမ်းရေးညီလာခံတက်ရောက်နေတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေကတရားဝင်တုတ်ပြန်လာမတွေ့ရသေးပေမဲ့မဟာမိတ်ဖွဲ့ဝင်ဖြစ်တဲ့ DNL ကတော့ဒီတဲ့ရင်မှန်ကြောင်းညင်းဆူခဲ့ပါတယ
်။မဖြစ်နိုင်တဲ့ကိစ္စကတော့တော်လိုင်းကြီးကလာမှဒီလိုစီလီလီချင်းပြီးတော့တာဒီလိုမှမရှိရတရားတငယ်ဖြစ်တယ်ဒီလိုဖြစ်တယ်။ဒီလိုနဲ့မြန်မာသမ္မတနဲ့တဘောဖြစ်တော့ဒီလိုမှမရှိဖြစ်အောင်များဟိုတစ်ခက်နဲ့အဲ့လိုမျိုးလုပ်ကြလာအဲ့လိုတော့ပြောတော့မှအခြေအနေမရှိတဲ့တဲ့ရင်လျှောက်တင်လာလဲ
။မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တွေပူးတွဲစည်းရေးလေ့ကျင့်ဖို့ပြင်ဆင်နေတယ်လို့ RCSS ရဲ့ Facebook နဲ့ website အသွင်းဖော်ပြချက်ဟာမဟုတ်မမှန်တဲ့သတင်းအပြစ်ဖို့ဝါဒဖြန့်ခြင်းတမျိုးဖြစ်ပြီးအပြုသဘောမဆောင်ဘဲအဖြစ်လွန်ငန်းများတာဖြစ်တယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကလည်းကန့်ကွက်ခဲ့ပါတယ်။အခုလိုနိုင်ငံတော်အစိုးရကနေကြီးမှုကျင်းပနေတဲ့တတိယကြိမ်27ရာစုပင်လုံညီလာခံကြီးကိုတက်ရောက်နေတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေအတွက်အကြကြိုက်စေဖို့နဲ့ညီလာခံကိုတမင်သက်သက်ဖန်တီးတိုက်ခိုက်ပျက်စီးရရောက်တယ်လို့လည်းထုတ်ပြန်ထားပါတယ်။ဒီလိုဝါရပြသတင်းမျိုးဟာ SSPP SSA နဲ့ RCSS အကြမ်းတမကတခြားမြောက်ပိုင်းမဟာမိတ်အလုံးနဲ့ရောမြမသမတော်အစိုးရနဲ့ပါရဲခန့်မှုဖြစ်စေပြီးအချင်းချင်းကြားယုံကြည်မှုပြတ်ပြားစေဖို့လှုပ်ကြံရေးတာဝါရဖျားချင်းတာဖြစ်လို့ဒီသတင်းနဲ့ပတ်သက်ပြီးတက်ဆိုင်ရာမိခင်ဖွဲ့စည်းကနေတာဝန်ယူရမယ်လို့ရှမ်းပြည်တိုးသက်ရေးပါတီဘက်ကနေကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကုန်းအိမ်တင်ပြသွားတာပါရှင်ခုတော့ကမ္ဘာဖလားဘောလုံးပွဲရဲ့တတိယနေရာလူပွဲအတွက်သုံးသက်ချက်တွေကိုတင်ပြလိုပါတယ်2018ကမ္ဘာဖလားဘောလုံးပွဲမှာတော့အင်္ဂလန်နဲ့ဘယ်လ်ဂျီယမ်တို့မနေ့ဖြန်မှာတတိယနေရာလူပွဲကစားကြမှာဖြစ်ပြီးဒီပွဲဟာခက်ခက်ခဲခဲကစားရမယ့်ပွဲတစ်ပွဲဖြစ်တယ်လို့ဘယ်လ်ဂျီယမ်ဘက်ကပြောလိုက်ပါတယ်ဘောလုံးပွဲနဲ့လွဲချော်ခဲ့ပေမဲ့သူတို့အနေနဲ့အင်္ဂလန်ကိုအနိုင်ယူပြီးတော့တတိယနေရာရချင်တယ်လို့လည်းပြောပါတယ်ဒီပွဲနဲ့ပတ်သက်ပြီးတော့ကိုရနိုင်ကစူးစီးတင်ပြထားပါတယ်
ကမ္ဘာ့ဖလားဆမီဖိုင်နယ်မှာရှုံးမီဘောလူပွဲနဲ့လွဲချော်ခဲ့ကြတဲ့အင်္ဂလန်နဲ့ဘယ်လ်ဂျီယမ်တို့ကတော့မနေ့ဖြန်စနေနေ့မှာတတိယနေရာလူကြမှာဖြစ်ပါတယ်ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာကစားမဲ့ဒီပွဲဟာပွဲကြတပွဲဖြစ်ပြီးတော့ခက်ခက်ခဲခဲကစားမှာဖြစ်တယ်လို့ဘယ်လ်ဂျီယမ်နောက်တန်းလူသောမတ်စ်မူနီယေကပြောလိုက်ပါတယ်
that's difficult to play for the third place here for sure, but yeah, that's football, you know.
ဘိုးလူဝဲနဲ့လွဲပြီးတက်တရနေရလူရမှာဆိုတော့ကစားရတာတော့တမျိုးပေါ့ဗျာခက်တာပေါ့ဒါပေမဲ့ဘောလုံးမှာကဒီလိုပါပဲဒီတစ်ပတ်ရှုံးပေမဲ့နောက်တစ်ပတ်နိုင်ချင်နိုင်မယ်ကျွန်တော်အတွက်ကတော့တက်တရနေရလူဝဲကလည်းတကယ်အရေးကြီးပါတယ်ကျွန်တော်တို့နှစ်သင်းမှာကစားနေတဲ့သူတော်တော်များများကကလပ်အသင်းမှာတသင်းနဲ့ကစားကြတဲ့အသင်းပေါ်တွေဖြစ်တယ်လို့အပတ်တိုင်းတသင်းနဲ့တသင်းတွေ့နေကြတာဒါကြောင့်အခွင့်အရေးက50-50စတူပါပဲအင်္ဂလန်ကိုနိုင်ဖို့ခက်တယ်လို့လဲကျွန်တော်တွေးနေတာပါသူတို့ကကျွန်တော်တို့ပုံမှန်တွေးနေကြမဟုတ်တဲ့ကစားပုံနဲ့ကစားပါတယ်ကျွန်တော်တို့အနေနဲ့သူတို့ကိုနိုင်ကျင်နေဆိုရင်တော့နီးပြူဝါပိုင်းမှာတရားရဂိုင်တော့အပြေအဝဖြစ်ဖို့လိုနေပြီးကျွန်တော်အထင်တော့ဒီပွဲကအကျိတ်နဲ့ဖြစ်မှာပ
ါဒါပြင်ဘယ်လ်ဂျန်ကွန်းလက်လူယူရီတယ်လီမန်ကလည်းဘယ်လ်ဂျန်အသင်းအနေနဲ့အင်္ဂလန်ကိုအနိုင်ယူပြီးတော့တတိယရကျင်တယ်လို့ပြောပါတယ
် I think in the team we really want to end the journey well so
ကျွန်တော်တို့အတင်းထဲမှာဒီဖလားကိုအအောင်မြင်မြင်အဆုံးသတ်ချင်တယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီပွဲကိုနိုင်ပြီးအပန်းဖြေအားလည်းအခီးကိုဆက်သွားခြင်းပါတယ်။အဲ့ဒီတော့ကျွန်တော်တို့ကတော့ဒီပွဲကိုနိုင်ခြင်းနဲ့တတိယဆုရခြင်းနဲ့ဒီကနေနောက်တစ်ဆင့်တက်ပြီးဒီထက်မကတဲ့အောင်မြင်မှုတွေရအောင်လှုပ်သွားခြင်းပါတယ်
။အများအားဖြင့်တော့ final ပွဲနဲ့လွဲချော်ကြတဲ့အတင်းတွေဟာတတိယနေရာလူပွဲကို final လောက်တော့အားဆိုင်ကစားလို့မရှိကြပါဘူး။ဒါပေမဲ့လည်းအင်္ဂလန်နဲ့ဘယ်လ်ဂျီယံနှစ်သင်းလုံးဟာကမ္ဘာဖလားဆီးမီဖိုင်နယ်ကိုနောက်ဆုံးအကြိမ်တက်ခဲ့တော့ကနှစ်သင်းစလုံးတတိယဆုနဲ့လွဲခဲ့တာကြောင့်ဒီပွဲကိုတော့အကျိတ်နဲ့ကစားလာနိုင်တယ်လို့အောက်သာကလောင်ရှင်ကိုဇော်မျိုးတန်ကသုံးသပ်ပါတယ
်ဒီပွဲကိုဘယ်လိုမြင်လဲဆိုတော့နှစ်သင်းစလုံးကစားကြမှာပါသူတို့နှစ်သင်းစလုံးကဘိုလ်လူပွဲကိုရောက်တယ်ရောက်ပြီးမှတတိယနေရာလူပွဲဒီမှာရှုံးထားတယ်ပြောလို့ဆောင်ကော90တုံးကတော့ကျွန်တော်အင်္ဂလန်ကအီတလီကိုရှုံးပြီးတော့သရုပ်တာပဲရတယ်ဗျာနောက်86တုံးကတော့ဘယ်လ်ဂျီယံကအကျိုးဘိုလ်လူပွဲရောက်တယ်ဗျာဒါမှမဟုတ်အကျိုးဘိုလ်လူပွဲမှာရှုံးနေရှုံးပြီးတော့တတိယနေရာလူပဲကြတော့လေဟိုထက်ရှုံးနေပေါ့သူဒီနှစ်ကြံပွဲမှာတတိယဆန်ရှာဖြစ်ရင်တတိယရတဲ့အတင်ကဒါသူတို့အသေးအတွက်ဒါတမိုင်းမှတ်တမ်းသစ်လို့ပြောရမှာပေါ့ကြာတယ်ကျွန်မမလားပြန်လို့မှာတတိယရဘူးတဲ့မှတ်တမ်းကိုရေးထုတ်ပါပေါ့သူတို့သူတို့ဒီချက်ကပဲသူတို့နှစ်ပြေလုံးအကျိတ်နဲ့ကစားမယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ပါတယ
်အင်္ဂလန်နဲ့ဘယ်လ်ဂျီယံတို့ဟာဒီနှစ်ကမ္ဘာဖလားရဲ့အုပ်စုကြီးနောက်ဆုံးပွဲစဉ်မှာလည်းတွေးခဲ့ကြပြီးတော့အဲ့ဒီတော့ကတော့နှစ်သင်းလုံးဟာအုပ်စုအဆင့်ကနေတက်ဖို့တေချာနေပြီဖြစ်တာကြောင့်အရန်ဒီအများပြားကိုထဲသွင်းကစားခဲ့ပြီးတော့ဘယ်လ်ဂျီယံကတကူကိုမရှိနဲ့နိုင်ခဲ့တာဖြစ်ပါတယ်။ဆိုတော့ဒီတစ်ချိန်မှာရောဘယ်အသင်းနိုင်ရပြီးတော့တတိယနေရာကိုရနိုင်မလဲ။အောက်သာကလောင်ရှင်ကိုဇော်မျိုးတန်ကတော့အခုလိုသုံးသပ်ထားပါတယ
်။ကိုထဲသွင်းရကြည့်မယ်လို့ကြည့်ရင်တော့အင်္ဂလန်ကဘယ်လ်ဂျီယံကိုနိုင်မှုဆိုတော့ဟိုမလွယ်တဲ့ကိစ္စပါ။ဘာလို့အင်္ဂလန်ကဟိုဒီနှစ်ပြန်မှာကစားကွက်လည်းမမရသင့်ရှိကြရဲ့အခုတစ်ချိန်မှာသူကစက်ပြီးပြရနေတယ်ဟိုဂိုးရရအောင်ဂိုးရရပြီးတော့ဒီအသင်းရောက်လာတာလေ။သူတစ်ချိန်တော့ဒီဘက်နောက်ပိုင်းဆုံးသွားတဲ့အချိန်မှာအင်္ဂလန်တိုက်စစ်ကတော်တော်လေးကိုသူ့ဘောင်မှာဆုံးသွားတဲ့ပြန်ပွဲတင်မှာ၈ပြိုင်ပဲရှိတော့တယ်ပေါ့၈ပြိုင်တော့တပွဲမှာ၂ပြိုင်လောက်ပဲရှိတော့တဲ့နေသားပေါ့နော်အဲဒါခံစစ်ကလည်းဒီပုံစံအချိန်မှာကောင်းခဲ့တယ်မဲ့ကိုရေးချောက်ဘောင်နဲ့ပွဲမှာပြန်မြင်တဲ့အတိုင်းပဲလေသူ့ခံစစ်ကတော်တော်လေးကိုယူရင်းနေတာဟုတ်သူကဘယ်လ်ဂျီယံဘက်ကကြည့်ရဆိုတော့ဘယ်လ်ဂျီယံကဒီနေ့ပြန်ပွဲမှာထွက်ခဲ့ရတယ်ဆိုပြီးသူရင်ဆိုင်ရင်းရတဲ့အတင်းကဘရာဇီးလိုအတင်းကိုနိုင်ခဲ့တယ်ဆိုတာပင်သေးဆိုတာလည်းအင်မတန်တောင့်တင်းတဲ့အတင်းပါပဲသူကဒီလိုအတင်းမျိုးတွေနဲ့တွေ့ပြီးတော့ဘယ်လ်ဂျီယံကပြုတ်လာဆိုတော့ကျွန်တော်ဘောလုံးသုံးသပ်သူကအင်္ဂလန်ကိုဟိုအပေါ်အတင်းဖြစ်သတ်မှတ်ထားပြီးမှလည်းဘယ်လ်ဂျီယံပဲဒီပွဲမှာအသာကြီးရသွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ပါတယ်နောက်တစ်ချက်ကဒီပွဲမှာဒီအင်္ဂလန်ရဲ့အကြီးအကဲသမား3ယောက်လောက်ပေါ့အမထစ်ပါရယ်တင်းကောင်းတော့ခါခါဆင်ရယ်နောက်တန်းကဝါကာ3ယောက်ပေါ့အဲ့3ယောက်လည်းမပါနိုင်ဘူးဆိုပြီးတော့ဒီနေ့ထွက်နေတယ်ပေါ့နော်သူကဘယ်လ်ဂျီယံနဲ့နိုင်သွားဖို့လက်များပါတယ
်အင်္ဂလန်နဲ့ဘယ်လ်ဂျီယံတို့ရဲ့တတိယနေရာလူပွဲကိုတော့မြန်မာစံတော်ချိန်စနေည၈နာရီခွဲမှာကစားကြမှာဖြစ်ပြီးတော့ final ကိုတော့တနင်္ဂနွေနေ့ည9နာရီခွဲမှာပြင်သစ်နဲ့ခရိုအေးရှားတို့ပိုလူကြမှာဖြစ်ပါတယ်ခင်ဗျာ
2018ကမ္ဘာဖလားတတိယဘလူပွဲသုံးသက်ချက်တွေကိုကိုရန်နိုင်တင်ပြသွားတာပါရှင် VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နှစ်အပြင်လိုင်းလမီတာ190တို့ကနေလဲဖန်ယူနာဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ13ရက်တောက်ကြနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နိုင်တီအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းမှတ်စဉ်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍဒုသဆုံးလင်အမေရိကန်တခွင်စားတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ဒါအပြင်မြမရေအားသုံးလျက်စစ်ထုတ်လုပ်မှုအခြေအနေကြောင်းဆွေးနွေးထားတဲ့ပန်းနဲ့နီးပညာကဏ္ဍမှာကြားဖို့ရှိတာကတော့
ပြီးခဲ့တဲ့ရေကောက်ခံအစိုးရတစ်ဆက်တော့ဗျာအခုတစ်ဆက်တော့မဟုတ်ဘူးပေါ့အဲဒီမှာစူးစမ်းကြည့်ကြတာစူးစမ်းကြည့်တော့ဘာဖြစ်လဲဆိုတော့ကျွန်တော်ကလွတ်လပ်ခွင့်တွေအများကြီးပေးတာ
စွန့်ရင်ဝန်ကြီးဌာနကဒုဝန်ကြီးဟောင်းဦးမော်တာထွေးပြောတော်တာကိုမကြခင်အပြည့်ဆုံးကြားကြမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးခြင်းပါတယ်မြန်မာနိုင်ငံကနေမလေးရှားဒုက္ခသည်စခန်းကသင်းအမေရိကန်ပြည်ထောင်စုကန်ဆစ်ပြည်နယ်ကန်ဆစ်စီတီကိုပြီးခဲ့တဲ့နှစ်ကရောက်ရှိလာတဲ့ချင်းဒုက္ခသည်အသက်18နှစ်အရွယ်အုံခီဟာတာဟာပြီးခဲ့တဲ့တောက်ကြနေ့ကမတော်တဆရင်းနှီးသေဆုံးခဲ့ပါတယ်။မိခင်နဲ့အတူရောက်ရှိလာတဲ့သားသမီး၅ဦးအနက်သားအကြီးဆုံးဖြစ်သူအုံခီဟာတာဟာအာကစားထူးချွန်ပြီးတော့မိသားစုအတွက်လည်းတစ်ဖက်တစ်လမ်းကနေကူရှာဖွေကူညီပေးနေသူဖြစ်ပါတယ်။သားဖြစ်သူအခုလိုမမျော်လင့်မဲ့တည်ဆုံးခဲ့ရတဲ့အသက်38နှစ်အရွယ်အိမ်ထောင်ဦးစီးမိခင်ဖြစ်သူလင်းလန်ဟာတာအနေနဲ့သူတို့မိသားစုအတွက်ဘလို့ရုံးကံပြီးတော့ဘဝကိုဖျက်ဆီးခဲ့ရပါသလဲဆိုတာကိုဒီသတင်းမှရအမျိုးသမီးကဏ္ဍမှာတော်လလတန်းကစူးစီးတင်ပြချပါရရှင
် He was wanting to earn money this summer to help his family. His father still lives in Burma.
သူကနီးပါးဒီမှာဝင်ငွေရဖို့ရှာရပါတယ်သူမိသားစုကိုကူညီဖို့ပါသူအဖေကတော့မြန်မာနိုင်ငံမှာပဲရှိနေပါသေးတယ်ဒါကြောင့်သူဟာသူမိသားစုဝင်ငွေကိုရှာပေးနေရသူတူဖြစ်ပါတယ်သူခုလိုတည်ဆုံမှုဟာကျမတို့မျိုးတွေလူငယ်ခေါင်းဆောင်တူဆုံးရှုံးရတယ်လို့ခန်းစားရတဲ့အကြောင်းကန်ဆစ်ပြည်နယ်ကန်ဆစ်စီးတီးမြို့ရဲ့ရှေ့မြောက်ပိုင်းကုန်းတွေကြီးများအသင်းရဲ့ဘုတ်ဖွဲ့ဥက္ကဋ္ဌဘော်ဘီဘေကာဟျူဂျစ်ကခုလိုပြောသွားခဲ့တာဖြစ်ပါတယ်သူညွှန်းပြောသွားခဲ့သူကတော့အသက်18နှစ်အရွယ်ချင်းလူငယ်အုံကီဟတ်တာဖြစ်ပါတယ်။အုံကီဟတ်တာဟာပြီးခဲ့တဲ့တောက်ကြနေ့ဇူလိုင်လ9ရက်နေ့ကမယာမီခရမ်းရှိ Hillsdale ရေကမှာတငယ်ချင်းတွေနဲ့ရေကူးရင်းမော်တော်ဆိုက်ရေနဲ့တည်ဆုံခဲ့တာဖြစ်ပါတယ်။ကုန်တယ်ကြီးများအသင်းတွေနဲ့ဒီနှစ်နွေရာသီအတွက်ချစ်ကြည်တန်တမာလူငယ်6ဦးတို့ကိုငှားရမ်းခဲ့ရမှာအုံကီဟတ်တာလည်းတဦးပါဝင်ဖြစ်တာမို့ဘုတ်ဖွဲ့ဥက္ကဋ္ဌကအခုလိုသူမမျှော်လင့်ဘဲတည်ဆုံးခဲ့မှုအတွေ့နှမျောတတဖြစ်တဲ့အကြောင်းသတင်းမီဒီယာကိုခုလိုပြောသွားခဲ့တာပါ။အုံကီဟတ်တာယင်းနှစ်တည်ဆုံးမှုအတွေ့ကန်ဆစ်စီးတီးမြို့ကရုပ်တံလွှင့်နဲ့သတင်းတွေမှာအကျယ်တဝင့်ရေးသားဖော်ပြကြရမှာသူဟာလီမာရေးကြားရှိပြီးစူးစမ်းတဲ့အပြင်သူတက်တဲ့ East High School အထက်တန်းကျောင်းမှာလည်းဘောလုံးသင်းကပ္ပတင်ဖြစ်တဲ့အတွေ့မြို့ကန်တွေရောဆရာဆရာမတွေရောသူငယ်ချင်းတွေကပါအုံကီဟတ်တာတည်ဆုံမှုအတွေ့လူကြုံမရဖြစ်ကြရတဲ့အကြောင်းသတင်းတွေမှာဖော်ပြခဲ့ကြပါတယ်။အုံကီဟတ်တာကတော့မိခင်လင်လင်ဟတ်တာနဲ့အတူညီသုံးဦးညီမငယ်တူတို့နဲ့အမေရိကန်ပြည်ထောင်စုရဲ့ဒုက္ခသည်များအခြေချမှုအစီအစဉ်ကမနစ်ကကန်ဆက်စီးတီးကိုရောက်လာခဲ့တာဖြစ်ပါတယ်။ခုလိုရုန်းကန်ခဲ့ရတဲ့ဘဝမှာလိမာရေးချားရှိပြီးထူးချွန်တဲ့သားတူရဲ့မိခင်တူအနေနဲ့ဘယ်လိုဘဝတွေကိုဖြတ်တန်းခဲ့ရပါလဲဆိုတာကိုမေးမြန်းခဲ့ပါတယ်ပထမကတော့သားဖြစ်သူအုံကီဟတ်တာရဲ့လီမာရေးကြားရှိပုံကိုမိခင်လင်လန်းကအခုလိုပြောပြပါတယ
်သားအုံကီကဘောလုံးကလည်းသူဝါသနာပါတယ်ဒီမအမြင်မှာတော့ဒီမတောင်းဒီမဒီလောက်တော်မလို့ဒီမမမြင်ခဲ့ဘူးသူကအားကစားမှလည်းတော်တယ်သူဒီမပြောတယ်သူကမဆုံးခင်ကျမတောက်တန်နေကကျမအလုသွားတယ်အလုသွားတော့သူကကျမသွားတဲ့အချိန်မှာသမထသေးကိုအိပ်နေတဲ့အချိန်မှာကျမစိတ်ချတယ်ကျမကလေးလိုကျမစိတ်ချဘယ်သူမှလာမခေါ်လို့ရှင်သူကဘဲမှမသွားဘူးကျမသားနဲ့ဘောလုံးကစားရအောင်လို့သူကအပြောပါလေမလိုက်ဘူးအနေပြောစကားကိုသူနားထောင်တိခါမှသူဟာနားခံတယ်သူများတွေကလူကြီးတွေကပြောလို့ရှင်လေသူဟုတ်ကဲကျမသူနားခံတယ်ဒီကမှာသူပြောပြောနေတယ်သူတငယ်ချင်းတွေသူတတ်တဲ့အရာကိုဆိုနေတယ်သူတငယ်ချင်းတွေကမတတ်ဘူးဆိုသူသွားပြီးခါမှာသူတငယ်ချင်းတို့စင်တယ်ကိုနေတယ်အဲ့လိုဖြစ်တယ်ဒီကမှာအိမ်ထဲမှာလည်းသူညီနေတယ်လို့သူတကယ်သူ့ ူညီလေးဆိုတာဖြစ်တယ်ပတ်စံနေပါလေဆိုရင်ဒီမားလေမိခင်ဆိုတော့ပတ်စံနေဆိုရင်ဒီမားစီကနဲ့ပဲဒီမားတုံးတာဟုတ်ခလေးတွေလည်းမဟုတ်ဖို့ပါဘို့ဒီမားအဲ့လိုမပေးဘူးဒီမားအဲ့လိုမပေးတဲ့ချိန်မှာတို့ကသူတို့ကြီးလာလို့ရှိရင်ပတ်စံအကြောင်းသိအောင်ဒီမားတို့သုံးမလာနေအဲ့ဒါကြောင့်သူတို့ပတ်စံသူများတွေကမဟုတ်ဘူးဒီငါချက်သူတို့ပေးလို့ရှိရင်သူတို့မတုံးဘူးအမြင့်ကိုပဲသူတို့ပေးတယ
်ချင်းတောင်းရင်သူလင်းလင်းဟတ်တာဟာအမေရိကန်ပြည်ထောင်စုကိုခလေး၅ဦးနှင့်ရောက်လာခဲ့သူဖြစ်ပြီးဘဝအစမှာရုန်းကန်ခဲ့ရသူဖြစ်ပါတယ်လင်းလင်းက
ကျမတို့ပြူလာတာတို့ကကိုညီပေးရောက်လာကျမခလေး၅ယောက်နဲ့လာပြီးမဲ့လေကျမလေကျမပြူလာတာကျမအဆွမ်းစားနဲ့လာတော့မဟုတ်ဘူးကျမဖျောက်အားကိုသင်လာစင်လာဖြစ်တယ်အဲ့လိုပဲပြူရောက်တာနဲ့ကျမတို့တို့အကူညီပေးတယ်ဒီကလူရကူညီပေးတာတော့ခဏပဲလေဇလအတွန်းတော့ပဲသူကလုံးဝလည်းဘတ်ဆာလည်းနှစ်ဆင့်လောက်စီးရတယ်ဒါပေမဲ့တို့ကတစ်ခါပဲပြပေးတယ်ကျမတို့ကျမသား၃ယောက်ကြတော့တယောက်ဆက်အဲ့ချိန်မှာတို့ရရရဆက်ချက်ဆောင်မင်းတယောက်ကြတော့၁၄မင်းတယောက်ကြတော့၁၂မင်းပဲရှိသေးတယ်ခုအငယ်၂ယောက်ကြတော့တယောက်ကြတော့အဲ့ကျမရရရချိန်၅နှစ်မပြည့်သေးဘူး၅နှစ်လောက်ပြောမှာပါအဲ့တော့ဒီခါမှဒီအငယ်မလေးတယောက်ကြတော့ကျမတို့ရရချိန်၁နှစ်ကျော်ပဲရှိသေးတယ်၁နှစ်ကျော်ပဲရှိသေးတယ်ဆိုတော့ဒီမှာတော့ရုံးကန်ရတာပေါ့ဆရာမကြီ
းဘလို့ရုံးကန်လည်းနည်းနည်းပြောပြပေးပါလားသူများတွေနမူနာယူလို့ရအောင်ပေါ့နော
်ဒီမှာရောက်စမှာတို့ကဖူးစမ်းလက်ပေးတယ်ဖူးစမ်းလက်ဒီမှာတို့ဇလလောက်ဒီမှာပဲဖူးစမ်းကဒီမှာတို့ရတာဟုတ်ဖူးစမ်းရတော့ရုံးကလူတွေကဒီမှာဟုတ်ဘာတော်လဲဆိုတော့ဒီမှာခဏခဏသွားရတယ်လေးကလေးနှင်းရမယ်ဆိုပို့ဆိုးတာပေါ့ကလေးကိုတယောက်ပို့တယောက်ကိုဆဲဘတ်ပေါ်မှာတယောက်ကငူအဲ့လိုရစီတဲ့သင်တကယ်ဒုက္ခတော့ရောက်တာပဲဒါပေမဲ့တော့အကူရချင်မှကျမလေဝန်းနေတယ်ဆိုတော့မရှိဘူးကျမဘလုံးဝမညီသွားဘူးလေကျမကိုဘူညီမဲ့သူကကျမတို့နေတဲ့နေရာမှာလေသင်ကတရားမှမရှိဘူးကျမတို့လူမျိုးကရှိတဲ့ချိန်မှာတော့ဘုဘမဒုက္ခရောက်တာပေါ့ကျမကျမရုံးကိုသွားတယ်ဘာစင်ဖြစ်စစ်ကျမရှိတယ်ကျမတို့အပြန်မှာတစ်ခါတည်းမိုးရွာတဲ့ချိန်ဆိုရင်အော်ခလေးကိုကျမပို့တယ်တရားကိုဆွဲတယ်ကျမပြီးတယ်ဘလို့ပဲလေဒုက္ခရောက်တာပေါ့ဒုက္ခတော့အများကြီးပါပဲအဲ့လိုပဲတောင်းရင်တောင်းရင်ကသွားလဲမောင်းနိုင်တယ်ခရရှိတိဆိုတော့အားလုံးအစင်ကြည်သွားတာပေါ့
မလေးရှားရှိခုရတမကဒုက္ခတွေများစခန်းမှာနေထိုင်စဉ်လင်းလင်းရဲ့ဘဝကရောဘယ်လိုရှိပါသလဲ
နားကလည်းဒီမှာကလေးတွေလင်းလာတယ်ဘလောက်ထိလင်းမှာလဲဆိုရင်ဒီမှာအဝတ်တွေသူပဲရှော့ပြီးဒီမှာလေးမနေ့9လဆိုရင်ဒီမှာထားတယ်ဂျီမိုးချိုးတယ်9လဆိုတော့အလုပ်ထဲရောက်အောင်ဒီမှာသွားတယ်မနေ့9လရန်နေညနေ2လအထိဒီမှာအလုပ်လုပ်တယ်ညနေ9:00တော့တယ်တစ်ခါတလေလူစားတဲ့အချိန်ကျမစားတော့ဆိုင်မှာလုပ်တယ်ဆိုတော့သူများတဲ့အချိန်ဆိုရင်တနားလောက်မှကျမအဲ့လိုကျမလုပ်တယ်မနေ့ကောညရောကျမလုပ်တယ်လုပ်ပြီးခါမှသူတို့ကျမတွေ့မိတာလေးရှာမှလည်းအဲ့လိုကျမလုပ်တဲ့အချိန်မှာကလေးတွေက300ဆိုကျောင်းတက်တယ်ကျောင်းတက်တဲ့အချိန်မှာစားတော့တယ်ကျမသားအကြီးလည်းကျောင်းမှလည်းပထမရတယ်ဒီခါမှကျမသားအလတ် online အခုရှိရယ်ကျမသားအလတ်ကကြတော့ဒီဘောကြတော့အစားအလုံးထဲမှာလည်းဆိုတာစတော့ဆုံးဆုံးတော့စပင်းကိုစစားကြတယ်လေရှားမှလည်းသူကတကယ်လိမ့်မာတယ
်လေရှား
ဒီမှာအလိုမနေ့ကောညရောဒီမှာအလုပ်တော့ရှင်ညရောသမီးရောမချက်နိုင်ဘူ
းဟုတ်ကဲ့
သူကတစ်ခါတလေအဲ့ချက်ဦးကျော်လေးတစ်ခါတလေဧည့်တယ်ဒီအော်မလေးရှားမှဆိုတော့ဧည့်တယ်လည်းညားတယ
်ဟုတ်ကဲ့
တစ်ခါတလေဧည့်တယ်ဒီမှာအမျိုးသားရဲ့ဧည့်တယ်တွေလာပြီဆိုရင်သူတို့ရတဲ့ညားသူတို့စောက်တယ
်ဟုတ်ကဲ့
ဒီမှာစားတဲ့ညားကိုသူတို့စားတယ်အလိုဖြစ်တဲ့ချိန်မှလေးမင်းရှာမလဲအော်ဒုက္ခတွေတော့အများကြီးပါပဲဆရာမကြီးအလိုနဲ့ပဲဒီမှာရုံးကန်ခဲ့တာပေါ့ဆရာမကြီးဒီမှာသမီးလေးကိုမင်းရှာမှာတစ်ခါတော့ဒီမှာမွေးတဲ့သမီးလေးဆိုဒီမှာကိုဝင်6လအထိဒီမှာအလုပ်လုပ်ခဲ့တယ်လေ
ဟိုအမျိုးသားကြတော့အမျိုးသားကဟိုတရင်နေမှာဖတ်လိုက်ရတာအခုမပါလာဘူးတဲ့ဟုတ်လား
ဒီမှာအမျိုးသားမလေးရှာမှာဒီမှာလေးသူအကြောင်းကိုပြောလို့ရှင်လည်းမကောင်းရလဲဖြစ်တယ်လေဒီမှာသူအကြောင်းတော့ဒါအချင်းပြောချင်တယ်ဘာဖြစ်လို့လဲဆိုတော့ဒီမှာအပေါ်မကောင်းဖြစ်ပြီမဲ့လေကလေးတွေရဲ့အဖြစ်ဖြစ်တဲ့ချိန်မှာဒီမှာဘာဖြစ်စ်သူ့ကိုလည်းအလုံးခွန်းလို့တယ်လေ
ဒါပေါ်တယ်
ဒီမှာအလုံးသွားတဲ့ချိန်မှာလည်းတစ်ခါတလေအလုံးသွားတာနဲ့ပြီးတာနဲ့ဒီမှာသူ့ကိုမတော့ပါနဲ့ဘာလို့ဒီမှာပြောလို့ရှင်လည်းဒီမှာကိုထိုးတယ်အဲ့လိုတွေဖြစ်တဲ့ချိန်မှာရွယ်ငါနေသူ့ကိုဒီနေမှာဖောက်ဒီလာလို့မရဘူးလို့ပြောတယ်ဒါပေမဲ့ဒီမှာတို့ comment တော့သူတို့ခေါ်လို့တော့ရမယ်လို့သူတို့ပြောတာပဲ
ဒါပေမဲ့
ဒီမှာလေးလောလောဆယ်မခေါ်ချင်ဘူးဘာဖြစ်လို့လဲဆိုတော့ဒီမှာလာပြီးမှလည်းကျမတို့အတွက်ပြောရှုမှုမပြီးတဲ့အဖြစ်ဖြစ်မှာလေကျမဆိုရင်
ဟုတ်ကဲ့ဟုတ်အမေရိကန်ပြည်ထောင်စုကိုရောက်ရှိလာပြီးအစဉ်ပြေစပြုလာချိန်မှာ Kulo Akuyare Taji Unki Hata Yinit De Song Gesinga Lingling Ha Tupane Ma Dola Nasebe Shida Pipare Dabi Me Duha Evangelical Lo Kore Kriya Atindo Ma Yumchi Muji Ma Bi Bobago Shumabiwe Josa Medu to Pipare Tuye Pyoja Genetu Didrim Paye Mutminya Kandago Nigon Cho Apare Shim
Akusole Tuma Tuma Bantema Person who Kere Shire Then it must shoot down it.
ตอลละตันเต็นเซนเนอร์อเมริกันตะควินอปัสสิงกานาวาดีตะบะซินซีมาတော့ซิกคองပေါင်းနဲ့နယူးယောက်မြို့အရန်ရဲတပ်ဖွဲ့ဝင်အမျိုးသမီးတယောက်အကြောင်းနဲ့အတူဂျူလိုင်လအတွင်းဖြစ်ပျက်ခဲ့တဲ့သမိုင်းတွင်ဖြစ်ရတဲ့အကြောင်းကွန်အောင်ကသုတဆောင်လင်းအမေရိကန်တခွင့်စီစီမှာစူးစီးတင်ပြထားပါတယ်ရှင်
New York, New York, Gusachkaha, New York, Yan Yetapuego, a tenace, you must sat in way out down ten song gavare. A Yan Yetapuego, we are Keraha, a little cuckoo, we are looking yesurate, sick, bada de aye, so ma dying, a miajo song queen yard, and itagule, yashi zirawa, to the pian, sick, mudari da whistlingly she de gomongule, to do chacha, to got whistle
After I found out the significance of the turban, it's considered a crown, and then I figured.
Kaumong Sura, Trapulu Mube Sura go Dilaya Dema, Pada Winduye, Sang Yang Pide, Ditrapugo, Pada Masang Gerale Sura go Sinza Midwari. Together, Ditrapuha, Samaro Baduri Pide Sura go Piata Lai Daba. D Kaumong with Sama Wissin Talai Do, the Churika, Pata Elo Vadale, Lumila Jarekama, Guye Goguea Yongji Mune, Pata Yongji Dele Sura go Piopia Namari.
Yan yet a point go, New York Mate Winnie Tiny at that baby do, but do so when you can she bare, Druha, Bowman yet a point when you lo, the Namakai meme, Gugan Pinya, Bawen, CPR lo, Yibo Cinema, Jama is social move, Bene on it, Bene Ubri, Gilan social ye Nisan in the good in Jayaware, New York Yetanaga, Ahmed Nasaga.
The auxiliary officers are the eyes and ears of the police department.
Yan Tapo Winnieha, yet a point, Messi and Nariwa. Through her yet a poor winnego, Kunijabiro, Taylor Kupi sewing, Yakwani Lunet to Bubami, Tapo Winnego, Lankobiore. Through her yet a pune, Yakwani Luja, Ponsapi at the hour.
Sick Miva Nabagani, Cargo, America Mamupa Gerawa, a young yet a poor winter of Mimiaha, Carlowe, Shibyang Chichani Henduri, Music River, Through her, Bada Bonson Kuga Jadalu, English Sabin, the Chabada Zagale Piojani Mare, New York Mani Tendu, Rina Anenga.
ကျင့်ကိုပန်အင်္ဂလိပ်နည်းရတည်းရဲ့ဩစတြေးလျသားသားစာနယ်ကြီးရဲ့ဘူးအင်္ဂလိပ်လိုမပြောတတ်သူတွေအတွက်ကတော့ကူဆတ်ရှိနေတာကြောင့်အတော်လေးအဆင်ပြေပါတယ်သူကပန်ချက်လိုလည်းပြောတတ်တော့ပန်ချက်စကားပြောသူတွေကိုကူညီနိုင်ပါတယ်အထူးသဖြင့်အသက်ကြီးမှပန်ချက်ပြင်းတဲ့အပါဝင်ဒေလီဘက်ဖြစ်ဖြစ်တခြားနေရာကပဲဖြစ်ဖြစ်ရောက်လာသူတွေကိုကူညီနိုင်တာပါသူကအမျိုးသမီးလည်းဖြစ်တော့တချို့အမျိ
2016ခုနှစ်မှာနယူးယောက်ရဲဌာနကခွင့်ပြုခဲ့ပါတယ်။ရွှေပြောင်းခြေချနေထိုင်သူတွေပေါ်ထားတဲ့လွယ်မာတဲ့အမြင်တွေကိုပြင်ဆင်ပေးလိုတဲ့အတွက်နယူးယောက်အရန်ရဲတပ်ဖွဲ့ဝင်အဖြစ်ဝင်ရောက်ခဲ့ရုံသာမကလူမှုအတိုင်းဝိုင်းအတွင်မှာကြားမှခွဲခြားရှုမြင်မှုတွေကိုအဆုံးသတ်နိုင်မှုအတွက်လည်းအခုလိုတာဝန်ထမ်းဆောင်နေတာဖြစ်တယ်လို့ခါကပြောပါတယ
် It's a great message to the whole wide world that
အမျိုးသမီးတွေလည်းသူတို့စိတ်ပါဝင်စားတဲ့ဘလို့အလောက်ကိုင်းမျိုးကိုမဆိုလောက်ကိုင်းခွင့်ရှိတယ်ဆိုတော့သတင်းစကားတကမ္ဘာလုံးကိုပါလိုပါတယ
်နယူးယောက်ရန်ရက်တဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်နေခြင်းမှာပဲ Gusach Kha ဟာကောလိပ်ဆက်တက်နေပါတယ် ကြောင်းပြီးလို့ပွဲရတဲ့ခါမှာတော့နယူးယောက်ရဲတပ်ဖွဲ့မှအချိန်ပြည့်ဝင်ရောက်တာဝန်ထမ်းဆောင်မှာဖြစ်တယ်လို့သူကမျှော်လင့်ထားပါတယ်ခင်ဗျာ။အခုတော့ဇူလိုင်လအတွင်းကသမိုင်းတွင်ဖြစ်ရတဲ့အကြောင်းကိုဆက်လက်တင်ပြပေးပါမယ်။ပထမအဆုံးတင်ပြပေးချင်တာကတော့1964ခုနှစ်ဇူလိုင်လ2ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းပါ။အမေရိကန်သမိုင်းမှာမှတ်တိုင်တစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမ္မတလင်ဒန်ဂျွန်ဆန်ကလက်မှတ်ရေးထိုးခဲ့တာပါ။1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်အောင်စုအစိုးရရဲ့ငွေချေးအကူအညီမဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းဝင်တော်တော်များများမှာအသားအရောင်ခွဲခြားပြီးတော့ဆက်ဆံတာကိုတားမြစ်လိုက်ပါတယ်။ဒါအပြင်ဥပဒေအရအများသောအစအဦးတွေရေကူးကန်တွေပန်းချန်တွေနဲ့စာကြည့်တိုက်တွေမှာအသားအရောင်ခွဲပြားမှုကိုအခြေခံပြီးခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။အသားအရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာသာကိုဒင်းပြစ်ကြက်ပြစ်မခံစားဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆန်ကပြောပါရယ်အမုန်းပွားတာကြည်ပြမှုမရှိဘဲနဲ့ဒါတွေဘလို့ဖြစ်ခဲ့လဲဆိုတာကိုနားလည်ပေမဲ့ရှေ့လျှောက်ပြီးတော့ဒီတိုင်းဆက်သွားလို့မရပါဘူးဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေလူမှုတွေရဲ့ဆန္ဒကလည်းတားမြစ်ထားတယ်လို့လွတ်လပ်ရေးရဲ့အနှစ်သာရစောင့်ထိုင်ရမယ့်အကျင့်သီလနဲ့အခုလက်မှတ်ရေးထိုးမဲ့ဥပဒေအရအသားအရောင်ခွဲခြားမှုကိုတားမြစ်ပါတယ်လို့သမရဂျွန်ဆန်ကပြောရတယ်1963ခုနှစ်တုန်းကဒီဥပဒေပြဋ္ဌာန်းမှုအစုပြုခဲ့တဲ့သမရဂျွန် F ကနေဒီကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ဥပဒေတရက်ကိုပြဋ္ဌာန်းမှုသမရဂျွန်ဆန်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေကိုအခုလိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့သမရသက်တမ်းအတွင်းဂုဏ်ယူရဆုံးလုပ်ရဖြစ်တယ်လို့လည်းသမရဂျွန်ဆန်ကပြောပါရယ်ခင်ဗျာအခုနောက်ဆုံးတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ပြည်အောင်စုအစိုးရနဲ့ပြည်နယ်အစိုးရတွေအတူပူးပေါင်းပြီးဘီလီယံ50တန်ဖိုးရှိတဲ့အဝေးပြေးလက်မှတ်တွေဖောက်လုပ်တဲ့စီမံကိန်းအကြောင်းမှာ1954ခုနှစ်ဇူလိုင်လ12ရက်နေ့မှာသမ္မတဒွိုက်အိုက်ဇင်ဟောဝါဟာဒီအဆိုပြုချက်ကိုကန့်လန့်ခဲ့တာပါ9000ကီလိုမီတာအရှည်ရှိတဲ့အဝေးပြေးလက်မှတ်ကြီးတွေကိုဖောက်လုပ်ရမှာအကုန်ကျ90ရာခိုင်နှုန်းကိုပြည်အောင်စုအစိုးရအနေနဲ့ကြံ့ခိုင်ရမှာဖြစ်ပြီးအဲ့ဒီလမ်းတွေကို Interstate အဝေးပြေးလက်မှတ်ဖြစ်လူတည်များပါတယ်သူဟာဗိုလ်ကြီးဖြစ်စစ်တပ်မှာတာဝန်ထမ်းဆောင်စဉ်တုန်းကအမေရိကန်ပြည်အောင်စုအတွင်းကလမ်းတွေကိုလေ့လာစစ်ဆေးခဲ့ပြီးတာကြောင့်အဲဒီလမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသမရအိုက်ဇင်ဟောဝါဟာအကျွမ်းတဝင်ရှိပါတယ်။အဲဒီအချိန်ကဝေးပြေးလက်မှတ်တွေကိုစနစ်တကျအစီအစဉ်ဆွဲပြီးတော့ဖောက်လုပ်တာမဟုတ်ဘဲဒေသလူဝက်ချက်နဲ့ကန့်ညီအောင်အဆင်ပြေတယ်လို့ဖောက်လုပ်ထားတာပါ။လမ်းတွေကျင်းပြီးကျန်းလာကြောင်းလမ်းအခြေအနေကိုစစ်ဆေးလေ့လာခဲ့တဲ့ရည်နှန်းဟာလမ်းခီးမှာ6ပတ်တောင်ကြာမြင့်ခဲ့ပါတယ်။နျူကလ িয়ার စစ်ပွဲတွေဖြစ်တဲ့အခါဖြက်လန်းကနေခီးတူရူနဲ့ဘေးကင်းရာကိုတွားနိုင်တဲ့လမ်းကြောင်းတွေအမေရိကန်တလွားပြန်ကျဲနေထိုင်ကြသူတွေလွယ်လွယ်ကူကူဆက်သွယ်နိုင်အောင်ရည်ရွယ်ပြီးဖောက်လုပ်တဲ့ဆင်းနှစ်ကြာစီမံကိန်းကိုသမရကအစုပြုခဲ့တာပါဒါပေမဲ့လည်းခဏိအချိန်မှာအမေရိကန်ပြည်အောင်စုဝေးပြေးလမ်းမတွေမှာများသောအားဖြင့်ကားရီနဲ့ပြည့်ကျက်နေတာကြောင့်အဲ့လိုစဉ်းစားခဲ့ပုံဟာလက်တွေ့ထက်စိတ်ကူးရင်တက်တဲ့အခြေအနေမျိုးဖြစ်နေပြီးအရေးပေါ်အခြေအနေမှာလူအလုံးရင်းနဲ့ချီးပြီးပြောင်းရွှေ့ဖို့ဟာမဖြစ်နိုင်ပါဘူးဒါပေမဲ့လေကောင်းမွန်ပြည်စနစ်ကြတဲ့ဝီဘေးလန်းစနစ်ကိုဖောက်လုပ်ခဲ့တာကြောင့်ဘတ်စ်ကားတွေ၊ကုန်တင်ကားတွေနဲ့ကိုပိုင်ကားမောင်းသူတွေဟာအစားအသောက်နဲ့ဓာတ်ဆီဖြည့်ကျန်းမာရေးကိစ္စဖြစ်ရှင်းချိန်ကလွဲလို့အမေရိကန်ရှေ့ဘက်ကန်ယူရန်ကနေအနောက်ဘက်ကန်ယူရန်အထိရောက်အောင်မရက်မနာမောင်းနေနိုင်ပါတယ်။ဒါအပြင်လမ်းဖြတ်သန်းကပေးပြီးခရီးပို့တိုတဲ့ဝီဘေးလန်းတွေကလည်းမောင်းနေနိုင်ပြီးအဲ့ဒီလမ်းတွေပေါ်ကရန်နာစကန်တွေကိုဝင်ပြီးစားတောက်ဆိုင်တွေကိုဝင်အစားအသောက်စားခရီးတစ်ထောင်နာစီဖြည့်ပြီးတော့ရှေ့ဆက်ခီးထွက်လို့လည်းရပါတယ်။အဲ့ဒီရနာစကန်တွေဟာအဝေးပြေးလမ်းမနဲ့ကက်ရက်တီးရှိတာကြောင့်ခီးသွားသူတွေအနေနဲ့အဝေးပြေးလမ်းကနေမြို့တွေထဲရောက်အောင်မောင်းဝင်စရာလည်းမလိုပါဘူး1988ခုနှစ်မှာကယ်လီဖိုးနီးယားပြည်နယ်အတွင်းအဝေးပြေးလမ်းမအမှတ်9ကိုဖောက်လုပ်ပြီးစီခဲ့ပါတယ်ဒီအဝေးပြေးလမ်းဟာအမေရိကန်တောင်ဘက်မက္ကဆီကိုနယ်စပ်ကနေမြောက်ဘက်ကနေဒါနယ်စပ်အထိလမ်းပေါက်တာကြောင့်ခီးသွားတွေနဲ့အမျက်စီကားပါတယ်2004ခုနှစ်မှာတော့မန်ဆာချူးဆက်ပြည်နယ်ဘော့စတန်မြို့မှာ Big Dig လို့ခေါ်တဲ့ဥမင်လှန်ကောင်ဖောက်ပြီးအဝေးပြေးလမ်းမကြီးကိုဆောက်လုပ်ခဲ့ပါတယ်ခင်ဗျာ
သူကဆောင်လဲအမေရိကန်တခွင်အပတ်စဉ်ကဏ္ဍကိုကြားခဲ့ရတာပါရှင်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်မှာမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့လျှက်စင်မီမလုံလောက်မှုပြဿနာနဲ့ရေအားသုံးလျှက်စစ်ထုတ်လုပ်မှုအခြေအနေတွေအကြောင်းမြန်မာစွန့်အင်ဝန်ကြီးဌာနကဒုတိယဝန်ကြီးဟောင်းဦးမော်တာထွေးကိုမေးမြန်းပြီးတော့တော်ခင်မျိုးသက်ကသိပ္ပံနဲ့နည်းပညာအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
ပြစ်စစ်အားလုံးလောက်မရတဲ့မြန်မာနိုင်ငံအတွက်ပြစ်စစ်ဓာတ်အားဖူလုံဖို့အတွက်စူးစမ်းရမှာ
အမားခံဖြစ်နေထားနိုင်မယ်ရေအားသုံးပြည့်စစ်ထုတ်လုပ်နိုင်တဲ့အခြေအနေကိုစွမ်းအင်ဝန်ကြီးဌာနဒုဝန်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးကပြောပြပေးမှာပ
ါဒီအမားခံနိုင်ငံမှာလောက်ရမှာကဒေနုံတက်တာတဲ့ဓာအားရဖို့ဆိုလို့ရှိရင်ရေအားလျက်စစ်တွေပေါ်ကျော်သွားတဲ့နိုင်ငံမှာရေအားလျက်စစ်ကိုဥတည်ပြီးတော့ဖိလို့ရမှာဗျ
မြန်မာနိုင်ငံဟာထူးထူးခြားခြားပဲတောင်မြောက်ဖြတ်ပြီးစီးနေတဲ့မြစ်ကြီးတွေဒီမြစ်ကြီးတွေတဲကိုစီးဝင်နေတဲ့မြစ်လက်တက်တွေနဲ့ဖြားနေပြီးပြန်ပြည့်မြဲစွန့်ရင်တဲကရေအားနဲ့စွန့်ရင်ထုတ်လုပ်ဖို့အတွက်အခွင့်အလမ်းကောင်းတွေရှိနေပါတယ်ဒီအထက်မှာရေအားစွန့်ရင်နဲ့တက်စစ်ဓာတ်ရအောင်ထုတ်ရမှာတချို့မြစ်တွေဆိုထဲ့ပြီးတွက်စရာတော့မလိုဘူးလို့ဥမော်တာထွေကပြောပါတယ်
ကျွန်တော်တို့မြန်မာနိုင်ငံမှာအဓိကမြစ်ကြီးလေတွင်လေးဆိုရရှိတယ်ဗျအဲမှာကျွန်တော်အေယာဝီချင်းတွင်စစ်တောင်းတန်လင်းပေါ့ဗျအဲ့ထဲမှာကျွန်တော်ကချင်းလင်းလေးကိုလုံးဝမထီဘူးဗျချင်းလင်းလေးကိုလုံးဝမထီပဲလုပ်လို့ရတယ်ဗျဘာလို့လဲဆိုတော့ချင်းလင်းလေးမှာပူတန်းသွားလာရေးတရားစီသင်္ဘောလမ်းကိုပဲအပြူရတဲ့ဒေသတွေကတော်တော်များတယ်ဗျအဲ့တော့ဒါကိုကျွန်တော်တို့ကထိပြတော့မလို့ပါဘူးအေယာဝီဆိုလည်းပဲကျွန်တော်ကဒီမြစ်ကြီးနားအောက်ဘက်ကိုဘာမှထိပြရဘူးမလို့ဘူးဗျဘာလို့လဲဆိုတော့ကျွာတွားရလာရဒီအရာကြီးကြီးကကျွန်တော်အသက်သေးကြောဗျအဲ့ဒါကြောင့်မလို့ဒီဟာတွေကတော့ကျွန်တော်ထိပြလည်းမလို့ရဟုတ်ကဲ့စစ်တောင်းမြစ်ကြီးကိုလည်းစစ်တောင်းမြစ်ကိုလည်းကျွန်တော်ကမြစ်လက်တက်တရားလွဲလို့မြစ်မကိုသွားထိပြဆိုမလို့ရ
မြစ်ကြီးလေးတွေထဲမှာအရာဝတီဟာမိုင်ပေါင်း1300ကျော်နဲ့အရှည်ဆုံးဖြစ်ပြီးချင်းတွင်းကမိုင်960စစ်တောင်းက198မိုင်ရှိပြီးမိုင်ပေါင်း960ကျော်ရှိတဲ့တန်လင်းမြစ်ကတော့ရေအားထုတ်ဖို့အတွက်တင့်တော်တဲ့အနေထားလို့ပြောပါတယ်ဘာကြောင့်ပါလဲ
တန်လင်းမြစ်ကိုပြန်ကြည့်တဲ့အခါကျတော့တန်လင်းမြစ်ကျတော့ဘလုံးဆိုဥတန်းသွားလာပြီးဘာညာသွားနေခြင်းမောကလုံးလုံးမရဘူးညသူကကြောက်တယ်နဲ့ကြပညာနေနဲ့နောက်တော့ပြင်းချောင်းနေမိုးရင်းကျတော့ပြင်းထန်နေတကယ်တမ်းကျတော့မြို့တော်မှအဲ့ဒီတန်လင်းမြစ်ရဲ့ဘေးမှာရှိတဲ့မြို့ဟာကိုချိန်ဆုံးမှာတစ်မြို့လောက်ပဲအောက်နားလေးမှာတစ်မြို့လောက်ပဲစသဖြင့်မြို့နှစ်မြို့သုံးမြို့ပဲဒီမြစ်နဲ့မလန်းမကျမ်းမှာကျွန်တော်တွေ့တယ်ညဒါပေမဲ့ရွာလေးတွေတော့ရှိပါတယ်ဒါပေမဲ့ဒါတွေကိုကျွန်တော်ကတန်လင်းမြစ်ကိုကျတော့ကျွန်တော်ကန့်ကျွယ်မယ်ဆိုရင်လည်းကန့်ကျွယ်နိုင်ပါတယ်အဲ့မဲ့တန်လင်းမြို့ကိုကန်ကြွယ်တယ်ဆိုတဲ့နေရာမှာလေကြီးကြီးမားမားကျွန်တော်တို့ကဒီလောက်ကန်ကြီးအကြီးလို့ပြီးတော့ကန်ကြွယ်တဲ့မြို့ပဲနဲ့ကျွန်တော်အသိအသိနိုင်ငံနဲ့ဓာအားလိုအပ်ချက်ကိုဖြည့်ဆည်းနိုင်တဲ့ကျွန်တော်တို့ဟိုကြီးကြီးကျယ်ကျယ်မဟုတ်တဲ့စမန်အမြင့်မဟုတ်တဲ့ဟာမျိုးနဲ့ကန်ကြွယ်မယ်ဆိုရင်ကျွန်တော်ကန်ကြွယ်လို့ရပါလေကြာ
ရေအားလျက်စစ်ထုတ်ယူဖို့စဉ်းစားရမှာတွေ့ရတဲ့မြစ်ကြီးလေးတွေရဲ့အနေအထားတွေပါတကယ်ကဒီမြစ်ကြီးတွေတဲကိုစီးဝင်နေတဲ့မြစ်လက်တက်တွေမှာဓာအားထုတ်ယူနိုင်ရတဲ့ထုတ်ဖို့အတွက်မလုပ်နိုင်သေးတဲ့လုံးလက်ဆာစီမံကိန်းတွေရှိနေပါတယ
်။မြစ်ကြီးလေးတွေကြီးတယ်လောရမယ်လို့မဟုတ်ပါဘူးလား။အဲ့ဒီမြစ်ကြီးတွေကိုဝင်နေတဲ့စီးဝင်နေတဲ့မြစ်လက်တက်တွေအများကြီးရှိပါတယ်ဗျ။အဲ့ဒီမြစ်လက်တက်တွေဆိုတာဘယ်လိုဟာမျိုးလဲဆိုတော့ဥပမာအေရဝတီမြစ်ထဲကိုဝင်ရဆိုရင်ရွှေလီမြစ်ရှိတယ်ပေါ့ဗျာ။ရွှေလီမြစ်ပေါ်မှာဆိုလို့ရှိရင်ကျွန်တော်ကလက်ကောက်က1500လောက်လုံးစရာစီမံကိန်းနှစ်ခုရှိတယ်ကြာ။နှစ်ခုပေါင်းရင်1500ပေါ့နော်။အဲ့ဒါလုံးစရာနှစ်ခုရှိတယ်။အခုထိကျွန်တော်အဲ့ဒါအားလုံးဒီဇိုင်းတွေပါလေအရှင်လေးဖြစ်နေတာဆိုပဲကျွန်တော်ကရက်နေတာဆိုပဲ၄လလောက်ရှိပြီဗျ။ဒါမျိုးပေါ့နောက်တစ်ခါကျွန်တော်တို့ဒီမိခမေဒီကမြစ်ထဲကိုကျွန်တော်ကစီးဝင်နေမြစ်ကြီးရှိတယ်။ချောင်းလေးမြစ်လက်ပြက်လေးကြီးရှိတယ်ကြ။အဲဒီချင်းပြည်နယ်ဘက်မှာအဲ့ဒါမိခဘက်မှာလည်းမဟုတ်ဘူးကြ။အဲဒီမိခရဲ့ထဲထဲကိုစီးဝင်နေမြစ်ပြက်ကလေးဥမာငေါ်ချမ်းခလို့ခေါ်ပါတယ်ကြ။အဲငေါ်ချမ်းခပေါ်မှာဆိုလို့ရှိရင်50လောက်လုံးလို့ရှိရင်1200မီတာဝက်လောက်ရတယ်ကြ။အဲဒီအလဲပဲနှစ်ခုလောက်ကပြီးနေပြီကြ။အရှင်နဲ့ဖြစ်နေပြီ။လုံးမယ်ဆိုရင်စလုံးလို့ရပြီကြ။ဒီနောက်တစ်ခါကျတော့ကျွန်တော်တို့အေယော်ဒီမြစ်ထဲကိုဝင်တဲ့ထဲမှာနောက်တစ်လက်တူရှိတယ်ကြ။တာပိန်လို့ခေါ်ရကြ။အဲ့မြစ်ကအဲ့မှာတာပိန်ကနံပါတ်1တာပိန်နံပါတ်2ပေါ့ဗျာ။တာပိန်နံပါတ်2ကလည်းလုံးမယ်ဆိုရင်အရှင်လင်းဖြစ်နေပြီကြ။ဟုတ်လား။အဲ့တော့ဓာမျိုးတွေပေါ့ဗျာ
။အေယော်ဒီမြစ်ကြီးတဲ့ကိုမြန်မာနိုင်ငံအလဲပိုင်းလောက်မှာစီးဝင်တဲ့နောက်မြစ်လက်တက်တစ်ခုကမြင့်ငယ်မြစ်ပါ။မြင့်ငယ်မြစ်မှာမြန်မာနိုင်ငံရဲ့အကြီးဆုံးရေအားလျက်စစ်ဓာတ်ထုတ်တဲ့ရဲရွာစက်ရုံတည်ထားတာပါ။
ဒီကျွန်တော်ရဲဝါစီမံကိန်းကြီးရှိရကြရဲဝါစေုံကြီးရှိရကြရဲဝါစေုံကြီးအောက်ဘက်မှာ10မိုင်လောက်မှာကျွန်တော်ကရဲဝါဆက်ပြီးတော့ဆဲလာတဲ့ဂျီကိုပဲကျွန်တော်ကရေစီအားလေးကိုပဲတုံးပြီးတော့တင်မဲ့မဂါဝတ်6ကျဲကျော်လောက်ရှိတဲ့ဒီလုံဆိုတဲ့စီမံကိန်းလေးရှိရကြအဲ့ဒါလည်းပဲအစင်းနဲ့ဖြစ်နေပြီကြလုံမယ်ဆိုရင်ကျွန်တော်ကစလုံမယ်ဆိုရင်၄လောက်ဆိုရင်ပြီးမယ်ဟာလေပေါ့နောက်တစ်ခုကျတော့ကျွန်တော်ပြင်းမနာဒီအရှိတ်မှာ15မိုင်မိုင်20လောက်မှာကျွန်တော်တို့ပေါင်းလောင်းမြစ်ဆိုတာရှိတယ်ဗျပေါင်းလောင်းမြစ်ဆိုတာဟိုဘက်အပေါ်တက်သွားရင်ချောင်းဖြစ်သွားတာပါပဲအဲ့ဒီချောင်းပေါ်မှာလည်းပဲဘာမှထိခိုက်မရှိဘဲနဲ့မဂါဝတ်100ကျော်လောက်ရမယ်အလဲပေါင်းလောင်းဆိုတာလည်းရှိတယ်ဗျအဲ့ဒါဆိုတာကတော့ကျွန်တော်တို့ကဘာကြီးကိုကြိုင်မှညာကြီးကိုကြိုင်မှဘလို့တမန်ကြီးကြီးမှရေလို့မဟုတ်ဘူးဗျမြန်မာနိုင်ငံကပြောရင်တော့အရှိတောင်မှာရှာမှာမြန်မာနိုင်ငံကျက်ပို့ပြီးတော့ဒီဟာရင်းမြစ်ကျော်ဝနိုင်ငံမရှိဘူးဗျအဲ့တော့ဒီအခွင့်အရေးကိုကျွန်တော်ဆုံးရှုံးနေတာကျွန်တော်ရဲ့အားနည်းချက်ပဲ
အဲ့ဒီလိုမျိုးဖြစ်ရတာဘာကြောင့်ပါလဲဆရာ
အဲ့ဒါကကိုတော့ကဒီကွယ်စီဝါရီကိုသွားမယ်လို့ကျွန်တော်တို့ကပြီးခဲ့တဲ့နှစ်30လောက်ကစခဲ့ပေမဲ့ကိုကကိုကကိုလည်းမလုပ်ကြဘူးအနောက်ကနိုင်ငံသားလည်းပဲပြစ်ထုတ်မှုရှိတယ်လာရောက်ရင်းနှီးမြှုပ်နှံတဲ့လူတွေလည်းပဲကြောက်တယ်နိုင်ငံရေးမတည်ငြိမ်ပါတို့သူတို့အတွက်ဥပဒေမျိုးတွေကမပြည့်စုံတာတို့ပေါ့ဗျာမျိုးစုံပေါ့အဲ့ဒါကြောင့်မလို့ဒါတွေကမလာကြဘူးဗျဒါပေမဲ့အဲ့လိုအခြေအနေပြီးတော့ခုနောက်ပိုင်းကိုပြောင်းသွားတဲ့အခါမှာပြီးခဲ့တဲ့ရွေးကောက်ခံအစိုးရတစ်ဆက်ပေါ့ဗျာအခုတစ်ဆက်တော့မဟုတ်ပေါ့အဲ့ဒီမှာစူးစမ်းကြည့်ကြတာစူးစမ်းကြည့်တော့ဘာဖြစ်လဲဆိုတော့ကျွန်တော်ကလွတ်လပ်ခွင့်တွေအများကြီးပေးတာဘာတွေစိတ်ဝင်လာလဲဆိုတော့တချို့ဖြက်လို့ဖြက်စီးသမားတွေအများကြီးစိတ်ဝင်လာတယ်ဘလို့ရှင်းပြလို့မှလည်းမရဘူးဗျာရဲလဲစိတ်ကိုဒီသဘောပေါင်းရင်ဒိဋ္ဌိသမားတွေကတော်တော်ပြန့်ွက်တယ်ဗျာတချို့လည်းပဲသူတို့ရန်ကုန်ကနေပြီးတော့ကိုနေရီကိုရှင်းပြီးတော့ကိုရွာသူရွာသားတွေကိုစီယုံပြီးတော့ရောက်ကမှခုတွေပါလေကြပြူကြနေဆိုတော့နိုင်ငံတော်ကလည်းကျော်လည်းပြည်သူခြေခြေချင်းခြေခြေချင်းနဲ့ပြည်ုံနေရတယ်လို့ဖြစ်တာဗျနောက်တစ်ခါကျွန်တော်ကအဲ့ဒီတက်တန်ရာထိခိုက်သွားမယ့်ဟာတွေအကုန်လုံးကိုထိခိုက်မှုအနည်းဆုံးဖြစ်အောင်လုပ်မယ်ပြီးတော့ရှင်ပြန်လဲထူထောင်ရေးအကောင်းဆုံးဖြစ်အောင်လုပ်မယ်လို့ဘလို့ပြောပြောလဲမရဘူးဗျသူတို့ပြောတာကတော့မယုံဘူးမယုံဘူးပြောတာဗျအဲ့တော့ကျွန်တော်ကဘာပြောရင်တော့မယုံစရာတော့အကြောင်းမရှိဘူးဗျပြည်သူရုပ်ောက်ခံဆိုရပြည်သူကိုယုံအောင်လုပ်ရမှာပဲဗျအကျဉ်းတော့တော့ထားလိုက်ပါတော့ကြာအခုအချိန်ဒီမှာတော့ဒီလိုအချိန်မျိုးဖြစ်သွားပြီဆိုတော့ကျွန်တော်လုတ်ကိုလုတ်ရမယ်ဒါပေမဲ့အဲ့လိုပုံစံတွေကိုလည်းကျွန်တော်ရှင်းပြရမယ်ဒီသားကံတွေထိခိုက်မှုတက်တာအောင်လည်းကျွန်တော်ကစူးစမ်းရမယ်ထိခိုက်သွားရင်လည်းကျွန်တော်အကောင်းဆုံးဖြစ်အောင်ဘယ်လိုပြန်လုပ်ပေးမလဲဆိုတာဟာကိုကျွန်တော်တို့သူ့ကိုပြန်ပြီးတော့ပြန်ဝလုတ်ပေးရမယ်ကိစ္စပေါ့ကြာ resettlement ကိစ္စတော့ဘာမှမဟုတ်နဲ့ rehabilitation လုတ်ပေးရမယ်ကိစ္စတွေဘယ်ယူဆိုင်လုတ်ပေးရင်အောင်ကိုအောင်မြင်လေလား
ဦးမော်တာထွေးရဲ့ပြောကြားချက်နဲ့ပဲဒီတရင်ဖက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ရတာပါ။ဒီအစီအစဉ်ကိုခုလိုတောက်ကြတဲ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချက်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါအောင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဗြိတိန်ဝန်ကြီးချုပ်ထရီဆာမေနဲ့ဒီကနေ့တွေ့ဆုံခဲ့ပြီးအရှေ့အလယ်ပိုင်းကိစ္စအပါအဝင်နိုင်ငံသားရေးကုန်သွယ်ရေးအကြမ်းဖက်မှုနဲ့ရာဇဝတ်မှုဆိုင်ရာကိစ္စရပ်တွေအပြင်ဗြိတိန်မှာရှိနေတဲ့တချို့ဟောင်းတွေကိုရုရှားအစိုးရကအစစ်ခတ်တဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကတော့တင်းနေတာရှင်းလင်းပွဲအတွင်းပြည်တင်ဤလူတွေကနှုတ်ထွက်ပြီးရင်ပြည်တင်နိုင်ငံအခက်အခဲရရှင်ဆန်ရနိုင်တယ်ဆိုတဲ့ပြောဆိုမှုတွေကိုခြေပပြောဆိုခဲ့ပြီးအတ္တလန်လေးသမုဒ္ဒရာတစ်ဖက်ချက်စီမှာရှိနေကြတဲ့ဒီနိုင်ငံရဲ့ညှဉ်းညွတ်မှုရေရှည်တည်ထောင်အောင်လှုပ်ဆောင်ရေးဟာနှစ်နိုင်ငံစလုံးရဲ့တာဝန်ဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်တရုတ်နိုင်ငံဟာအမေရိကန်နဲ့ကုန်သွယ်ရေးမှာပြီးခဲ့တဲ့လတုန်းကအရင်မေလတဲ့အမေရိကန်ဒေါ်လာ၄ဘီလီယံကျော်ပုံငွေပြခဲ့တယ်လို့ထုတ်ပေါ်ပြောဆိုလိုက်ပါတယ်ဒီနှစ်နှစ်ဝက်အထိတရုတ်ဘက်ကအမေရိကန်နဲ့ကုန်သွယ်ရေးမှာကုန်သွယ်ရေးပုံငွေစုစုပေါင်းအမေရိကန်ဒေါ်လာ 133.8 ဘီလီယံအထိရှိသွားပြီဖြစ်ပါတယ်။နိုင်ငံကြားဆက်ဆံရေးတိုးတက်စေဖို့နဲ့ပြီးခဲ့တဲ့ဇွန်လကစင်ကာပူထိပ်သီးဆွေးနွေးပွဲတွင်သူတို့နှစ်ဦးပူးတွဲလက်မှတ်ရေးထိုးထားတဲ့ထုတ်ပြန်ချက်ကိုအကောင့်ထည့်ဖော်ဖို့သမ္မတထရန့်ရဲ့ကြိုးပမ်းချက်တွေကိုချီးကျူးပြောဆိုထားတဲ့အမတန်ကောင်းမွန်တဲ့စာတစောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးစီကနေသူ့လက်ခံရရှိခဲ့တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။နျူကလ িয়ার စစ်ဆန်ဖြစ်တဲ့ရေးကိစ္စတွေမှာတည်တာတဲ့တိုးတက်မှုတွေဖြစ်ပေါ်နေကြောင်းမြောက်ကိုရီးယားကောင်ဆောင်ရဲ့စာထဲမှာဖော်ပြထားတယ်လို့မူရင်းစာနဲ့အတူအင်္ဂလိပ်လိုဘာသာပြန်ထားတဲ့စာကိုတပ်ပွင့်ရပြီးတွတ်တာလူမှုကွန်ကတစင်သမရထွန်းကပြောကြားခဲ့ပါတယ်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနာဝတ်ရှာရီဖ်နဲ့တမိဖြစ်သူမာရီယန်နာဝတ်စတိုကိုလာဟိုမြို့ကိုအရောက်၄စိတ်မှာဒီကနေ့အာဏာပိုင်တွေကဖမ်းဆီးဖို့ရှိနေပါတယ်ဝန်ကြီးချုပ်ဟောင်းနာဝတ်ရှာရီဖ်နဲ့တမိတွေဟာလန်ဒန်မြို့ကသူတို့ရဲ့တံပိုးကြီးပိုင်ဆိုင်မှုတွေကိုဘလို့ဝယ်တယ်ဆိုတာရှင်းပြဖို့ပြောကွက်မှုနဲ့အဂတိလိုက်စားမှုတွေနဲ့ရေးယူထားတာဖြစ်ပါတယ
်။တရင်ချင်းချက်ကိုကိုစောဝင်းလိုက်ကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အတန်ရဲ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတိုင်းချင်း6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 40 51တို့ကနေဖန်ယူနာဆင်နိုင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.